Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ1ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 2440 51တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တစ်ချိန်နဲ့နားဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်ကျော်စံသာပါ Democrat Party ရဲ့သမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့သူတွေစကားစီထုတ်ပွဲမှာ Joe Biden လာလာကောင်းနိုင်ပေးရှိနေပါတယ်ကလေးတငယ်အခွင့်အရေးတွေကိုချိုးဖောက်သူတွေအရေးယူဖို့မြန်မာနိုင်ငံကိုကုလသမဂ္ဂတိုက်တွန်းလိုက်ပါတယ်အီရန်နိုင်ငံသားရဲ့ဝန်ကြီးကို American ကဒဏ်ခတ်အရေးယူလိုက်ပါတယ်ဒီလိုအရေးကြီးတဲ့သတင်းတွေကို Dokkin News နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတကာသတင်းတွေပြီးဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီ38ကြိမ်မြောက်ကလေးတငယ်နဲ့လက်နက်ကင်ပြိပက္ခဆိုင်ရာအစည်းအဝေးမှာမြန်မာနိုင်ငံအတွင်းကကလေးတွေပေါ်မှာအကြမ်းဖက်မှုတွေရပ်တန့်စေဖို့နဲ့ကလေးတွေကိုအကာအကွယ်ပေးရေးတိုက်တွန်းသွားခြင်းနဲ့ပတ်သက်လို့
သူတို့အနေနဲ့လုပ်နေတယ်ဆိုတာလည်းပဲကျွန်တော် 2019 နောက်ပိုင်းဒီအာဆာတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ပိုင်းကျွန်တော်တို့အခြေအနေတွေပေါ်မူတည်ပြီးတော့အဲ့ဒီအခြေအနေတွေပေါ်နောက်ခံထားပြီးတော့2018အထူးသဖြင့်2018
ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိသလိုထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့52ကြိမ်မြောက်အာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးမှာလည်းမြန်မာနိုင်ငံကရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ကြပါတယ်အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေတက်ဖို့တဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပီယိုထိုင်းနိုင်ငံကိုရောက်နေတဲ့အချိန်မှာထိုင်းနိုင်ငံနဲ့မဟာမိတ်ခိုင်မာရေးဆွေးနွေးသွားဖို့ရှိပါတယ်ဒီလိုသတင်းလွှာတွေနားဆင်ကြရမှာပါရှင်ခုရင်ဆုံးတော့ VOA ကထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံသားနဲ့ဒေါက်ခင်မြို့သက်တို့ပြောပြပါမယ်ရှင
်2020သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုအနိုင်ရဖို့အတွက်ဘယ်သူဟာအဆင့်တော်ဆုံးဖြစ်မလဲဆိုတဲ့ဒီမိုကရက်သမ္မတလောင်းအရွေးခံမဲ့သူတွေရဲ့ဒုတိယညစကားဆွေးနွေးပွဲမှာဒုသမ္မတဟောင်း Joe Biden ကအဓိကနေရာမှာရှိနေပါတယ်နိုင်ငံလုံးသဘောထားစစ်တမ်းတွေမှာလည်း Joe Biden ဟာထိတ်ဆုံးကပြင်းနေတာပါပြီးခဲ့တဲ့လကပထမဆုံးပြုလုပ်ခဲ့တဲ့စကားစစ်ထုတ်ပွဲမှာတော့ Joe Biden ဟာစိတ်အောင်အောင်မြင်းမြင်းမရှိခဲ့ဘူးလို့ပြောရမှာပါ California အထက်လွှတ်တော်အမတ် Kamala Harris ကလူမျိုးရေးခွဲခြားမှုနောက်ကျောင်းနဲ့ပတ်သက်ပြီး Joe Biden ကိုစိန်ခေါ်ခဲ့ပါတယ် Jamaica ၊ Pakistan ၊ India ၊ Migin တို့ကမွေးဖွားခဲ့တဲ့ Harris ကကျောင်းကားတွေမှာအဖြူမဲမခွဲခြားဘဲအတူစီမဲ့စီမံကိန်းကိုMr. Biden လွန်ခဲ့တဲ့နှစ်သုံးဆကကံွက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရှင်းပြဖို့စင်ခေါ်ခဲ့တာဖြစ်ပါတယ်။အဲဒီခါမှာ Mr. Biden ကထစ်ထင်ငေါငေါဖြစ်နေခဲ့တာပါ။အမေရိကန်နိုင်ငံရေးမှာနှစ်ပေါင်း40နီးပါးရှိလာခဲ့ပြီးဖြစ်တဲ့ Joe Biden ကဒီဒီမှာတော့ပူပြီးတော့တက်တက်ကြွကြွလှုပ်ရှားမယ်လို့ဆိုပါတယ်။သမ္မတ Trump ကအသက်83နှစ်ရှိနေပြီဖြစ်ပေမဲ့အသက်86နှစ်အရွယ် Joe Biden ဟာသိတ်ကြီးလွန်းနေပလားလို့စဉ်းစားနေသူတွေလည်းပဲရှိနေကြပါတယ်။တချိန်ထဲမှာပဲကျမရေးရာဇဝမှုတားဆီးရေးမက္ကဆီကိုနယ်စပ်လူဝင်မှုကိစ္စတွေမှာပုံပြီးတက်ကြွတဲ့အမြင်ရှိသူကိုလည်းပဲဒီမိုကရက်တွေကလူချင်းနေကြတာဖြစ်ပါတယ
်နိုင်ငံတနေငယ်ထိတ်တန့်တန်တမန်တူကိုအမေရိကန်ကမကြုံစဘူးထူးထူးခြားခြားအရေးယူလိုက်ပါပြီအီရန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇရစ်ဖ်အပေါ်မှာအရေးယူဒဏ်ခတ်လိုက်တာဖြစ်ပြီးဒါဟာလုံရိုးလုံဆင်မဟုတ်တဲ့ထူးခြားတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းထရမ့်အစိုးရအဖွဲ့အကြီးတန်းအရာရှိသူကပြောပါတယ်။အမေရိကန်ရဲ့အရေးယူတန်ခတ်မှုချက်မှတ်တဲ့အမိန့်စာထဲမှာတော့ဝန်ကြီးဇရစ်ဖ်ဟာအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအထူးပြတ်မှတ်ထားအရေးယူတဲ့နိုင်ငံသားတွေနဲ့ပြည်ပင်လိုက်တဲ့လူပုဂ္ဂိုလ်တွေဆင်းရဲထဲမကြသေးရင်ကပဲထည့်သွင်းလိုက်တဲ့အီရန်ခေါင်းဆောင်ကြီးအယတ်တိုလာအလီခါမေနီရဲ့ကိုယ်စားဒါမှမဟုတ်ကိုယ်စားသင်လှုပ်ဆောင်နေတယ်လို့ဆက်ဆွဲထားပါတယ်။အခုလိုလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော်လောက်ပြီလို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့ကြောင်းအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေပေါ်မှာချင်းချောက်မှုရှိနေတဲ့အီရန်ရဲ့ရန်ကားတဲ့နိုင်ငံခြားရေးမူဝါဒတွေကိုအီရန်ဘက်ကမပစ်ပယ်သေး၍အမေရိကန်ဘက်ကအမြင့်ဆုံးဖိအားပေးမှုကိုဆက်ပြီးတော့လှုပ်ဆောင်နေမှာဖြစ်ကြောင်းအကြီးတန်းအရာရှိသူကသတင်းတောက်တွေကိုပြောပါတယ်။ဗန်ဒိုင်းဝန်ကြီးစတီဗန်မနူချင်ကတော့အီရန်ရဲ့လက်တလောပြုမှုချက်တွေဟာလုံးဝလက်ခံနိုင်စရာမရှိဘူးဆိုတာကိုအီရန်အာဏာရှင်သိအောင်အမေရိကန်ကရှင်းလင်းတဲ့သတင်းစကားပါလိုက်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပြင်အီရန်အာဏာရှင်ကအီရန်ပြည်သူတွေကိုလူမှုမီဒီယာနဲ့အလှမ်းဝေးအောင်လှုပ်ထားပြီးသူတို့အစိုးရရဲ့ဝါဒဖြန့်မှုနဲ့ကမ္ဘာသတင်းအချက်အလက်မှားတွေကိုနိုင်ငံခြားရေးဝန်ကြီးဂျေဗစ်ဇရစ်ဖ်က အစိုးရသတင်းဌာနတွေကတဆင့်ဖြန့်ဝေနေတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ခ်ပွန်ပီယိုကလည်းအခုလိုလှုပ်ဆောင်မှုဟာအီရန်ပြည်သူတွေကိုဖိနှိပ်ပြီးအကြောက်တရားဖြစ်လောင်လုပ်တဲ့အီရန်အာဏာရှင်အရင်းမြစ်တွေကိုလက်မခံကြောင်းတဆင့်တက်ပြသလိုက်တာဖြစ်ကြောင်းပြောပါတယ်။အီရန်နိုင်ငံချိုင်းဝန်ကြီးဇာရစ်ကလည်းအမေရိကန်ရဲ့တန်ခတ်မှုဟာအီရန်ပြင်ပမှာပိုင်ဆိုင်မှုရောအကျိုးစီးပွားပါဘာတစ်ခုမှမရှိတဲ့သူ့အတွက်ရောသူ့မိသားစုအတွက်ပါတည့်ရမှုရှိမှာမဟုတ်ဘူးလို့ချက်ချင်းပဲတုံ့ပြန်ခဲ့ပါတယ်။
ရဲရင်နဲ့ရုံရင်ဆန်ကထိတ်တိုက်တွေးခဲ့တဲ့တနင်္ဂနွေနေ့ဆန္ဒပြပွဲကိုခွင့်ပြုချက်မရဘဲလှုပ်ဆောင်စုပူခဲ့ကြတဲ့အတွက်လူ44ဦးကိုဟောင်ကောင်အစိုးရဘက်ကစွဲချက်တင်လိုက်ပါတယ်။ဗိုလ်ထုနေကစွဲချက်တင်ခံရတဲ့အဲဒီလူတွေထဲမှာလေရင်မောင်းသူတူ၊ကျောင်းဆရာတူ၊သူနာပြုတူ၊ဒဏ်ရာရနေတဲ့ဆက်ကျော်သက်တူကိုသေယူလာကြတဲ့ဇုံလက်တွေတို့ပါဝင်ပါတယ်။ပြစ်မှုထင်ရှားစီရင်ခံရရင်သူတို့ဟာထောင်ဒဏ်10နှစ်ကြာခံရပွဲရှိနေပါတယ်။တူကတရားရုံးဝါလာဖို့ပြက်ကွက်တဲ့အတွက်အစီအပိုင်းခရင်တရားသူကြီးကဖန်ရန်ထုတ်လိုက်ပါတယ်။ဟောင်ကောင်စင်ကြီးဘုံမှာလူရန်ကားတွေရဲ့ရိုက်နှက်မှုဆိုတဲ့ကိစ္စကိုရဲကင်တွေရနဲ့ပတ်သက်ပြီးဆန္ဒပြသူတွေအပေါ်ရဲရဲအင်အားအလွန်ကျွန်းသုံးမှုရှိမရှိဆိုတာလွတ်လပ်စွာစုံစမ်းစစ်ဆေးဖို့ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ရာဇဝတ်မှုအတွက်တန်တရားရှိသူတွေကိုတရုတ်ပြည်မှစီဆွဲပြောင်းပေးရမယ့်ဥပဒေဖျက်သိမ်းဖို့ဟောင်ကောင်လူထုကတောင်းဆိုခဲ့ရတာစပြီးဒီလိုမငြိမ်မသက်မှုတွေဖြစ်လာတာနှစ်လကန်းရှိလာခဲ့ပြီဖြစ်ပါတယ်။အခုဆွဲချက်တင်ကြောင်းကြေညာချက်ကြောင့်ရဲနဲ့ဆန္ဒပြသူဆန့်ကျင်သူတွေကြားမှာပဋိပက္ခပုံမှုဖြစ်လာနိုင်ပြီရှိနေပါလေ
။မြောက်ကိုရီးယားကဒီသတင်းပတ်တွင်မှာပဲဒုတိယအကြိမ်မြောက်ဖြစ်နေပေရင်တက်ဒုံးကြီးစမ်းသပ်ပြစ်လုမှုလုပ်ခဲ့ပြီးတဲ့နောက်ပိုင်းနိုင်ပိုင်းတွင်မှာပဲအာဆီယံနဲ့ထိပ်သီးဆက်ဆက်စည်းဝေးတက်ရောက်ဖို့ထိုင်းနိုင်ငံကိုအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုရောက်လာခဲ့ပါတယ်။ချက်သပရင်းနဲ့ကျင်းပမယ်အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာပူးတွဲဥက္ကဋ္ဌဖြစ်နေတာဝန်ယူမဲ့ဝန်ကြီးပွန်ပီယိုကတော့အင်ဒိုပစိဖိတ်ဒေသရင်းလုံခြုံရေးငြိမ်းချမ်းရေးနဲ့ကျေးဝါချမ်းသာရေးအတွက်အမြင်တွေကိုတင်ပြကြမှာဖြစ်ကြောင်းပြောပါတယ်။ဝန်ကြီးပွန်ပီယိုဟာဒေသရင်းအမေရိကန်ရဲ့စီးပွားရေးလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးမင်ခွန်းပြောကြားဖို့ရှိတာပါ။ဘန်ကောက်မှာကျင်းပနေတဲ့ဒီအာဆီယံဆက်ဆက်စည်းဝေးအတွင်းအောက်တိုဘာ2ရက်နေ့မှာဝန်ကြီးပွန်ပီယိုဟာအရှိအာရှဝန်ကြီးများဆင့်စည်းဝေးအာဆီယံဒေသရင်းဖိုရမ်အပြင်ERF ဝန်ကြီးများအဆင့်အစည်းအဝေးကိုတက်အောင်မှာဖြစ်တယ်လို့မဲကောင်မြေချောင်းအောက်ပိုင်းဒေတာဆိုင်ရာအစည်းအဝေးကိုပါတက်အောင်မှာပါ။အာဆီယံဒေတာရင်းဆွေးနွေးပွဲတက်အောင်လာတဲ့တရုတ်နိုင်ငံချိုင်းဝန်ကြီးဝန်ယီနဲ့လည်းအောက်ကုလတဲ့အချက်တပရိနေမှာတွေ့ဆုံပြီးစီးပွားရေးကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။ဝန်ကြီးပွန်ပီယိုဟာဘန်ကောက်မှာကျင်းပနေတဲ့အာဆီယံအဖွဲ့ဒေတာရင်းဆွေးနွေးပွဲတွေမှာတောင်တရုတ်ပင်လယ်အရေးကိုဆွေးနွေးဖို့ရှိတယ်လို့ဘေးရအစည်းအဝေးဖြစ်တဲ့မြောက်ကိုရီးယားအရာရှိတွေနဲ့အလုပ်တော်ဆွေးနွေးပွဲလည်းကျင်းပမှာဖြစ်ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Original Mirror of View ဝေတင်းကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။ကလေးတငယ်အခွင့်အရေးထိပါမဲ့အန္တရာယ်များလာတဲ့မြန်မာနိုင်ငံမှာကလေးတငယ်အခွင့်အရေးတွေကိုမချိုးဖောက်ဖို့စစ်တပ်ပါဝင်မြန်မာအာဏာပိုင်တွေကိုကုလသမဂ္ဂလူမျိုးရေးကောင်စီကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကလေးတငယ်အခွင့်အရေးချိုးဖောက်ခံနေရတဲ့ဆိုတဲ့ဆုံးဖြတ်ချက်ကို General Grega Belgium ဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့လူမျိုးရေးကောင်စီရဲ့ကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာဆွေးနွေးပွဲကချက်မှတ်ခဲ့တာဖြစ်ပါတယ်။ကလေးတငယ်အခွင့်အရေးချိုးဖောက်မှုကိုလွတ်လပ်၍ဗက်မလိုက်သောစုံစမ်းစစ်ဆေးမှုပြုလုပ်ဖို့ဒီကောင်စီဖွဲ့ဝင်တွေကသူတို့ရဲ့ဆုံးဖြတ်ချက်ညီကုန်းမှာထောက်ခံတင်ပြထားပြီးချိုးဖောက်မှုအတွက်တာဝန်ရှိသူတွေကိုအရေးယူဖို့နဲ့မြန်မာနိုင်ငံကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ UNICEF ကကုလသမဂ္ဂကလေးများရမုံငွေအဖွဲ့ရဲ့ခန့်မှန်းချက်အရမြန်မာနိုင်ငံမှာဒီနှစ်အတွင်းကလေးတငယ်ပေါင်း46,000ဟာပဋိပက္ခနဲ့တဘာဝဘေးဆိုးတွေရဲ့ဒဏ်ကိုတိုက်ရိုက်ကြုံတွေ့နေကြရပြီးစာနာမှုအထောက်အပံ့တွေအပူတပြင်းလိုအပ်နေတယ်လို့ဖော်ပြထားပါတယ်။ကလေးတငယ်55ရာခိုင်နှုန်းကျော်ဟာဆင်းရဲနံပါတ်မှုသတ်မှတ်ချက်အောက်ကိုရောက်ရှိနေပြီးကလေး၄ယောက်မှ၁ယောက်သာလျှင်ရေမင်းလာသန့်ရှင်းမှုကိုရနိုင်တယ်လို့ဆိုထားပါတယ်။မွေးစားကလေးသေဆုံးမှုနှုန်းဟာလည်းပဲမြန်မာနိုင်ငံဟာအရှိတောင်အရှာမှာအမြင့်ဆုံးဖြစ်ပြီးအသက်5နှစ်က18နှစ်အတွင်းကျောင်းမင်းနိုင်သူမြန်မာနိုင်ငံမှာ2,000ကျော်ရှိနေတယ်လို့ဆိုပါတယ်။ဒါမဲ့အော်ဂူလာ၂ရက်ကြာရင်အတွင်းမှုချုပ်ရဲ့ဒီမြန်မာနိုင်ငံအခြေအနေအပါအဝင်ကျင်းနေရရကိုတင်ပြထားတဲ့အစီရင်ခံစားနဲ့ပတ်သက်ပြီးတကားဖွင့်ဆွေးနွေးကြမှာဖြစ်ပါလေ
။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအရှိတောင်အာရှနိုင်ငံများဖွဲ့အာဆီယံရဲ့52ချိန်မြောက်ထိပ်သီးအစည်းအဝေးဖွင့်ပွဲအခမ်းအနားကို ဇူလိုင်လ31ရက်နေ့မှာကျင်းပလိုက်ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ကပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကဦးဆောင်ပြီးတက်ရောက်နေတာပါ။ထိုင်းဝန်ကြီးချုပ်ပရောယုတ်ချန်အိုချာကအာဆီယံကချမှတ်ထားတဲ့မျှဝေချက်တွေကိုဒီစည်းဝေးမှာပြန်လည်သုံးသပ်ဖို့ခွင့်ရရမယ်လို့မျှော်လင့်ကြောင်းအဖွဲ့မင်ကောမှာပြောတယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမုတ်ဝီနီကလည်းအာဆီယံအဖွဲ့ကိုပိုးပြီးစည်းလုံးညီညွတ်ဖို့မျှော်လင့်တယ်လို့ပြောပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေအကြားမြန်မာနိုင်ငံနဲ့ပတ်သက်ပြီးရိုညာဒုက္ခသည်ရေးကိုတိကျဆွေးနွေးခဲ့ပြီးတော့ဆွေးနွေးပွဲပြီးမှထိုင်းနိုင်ငံခြားဝန်ကြီးဌာနပြောခွင့်ရကရခိုင်ပြည်နယ်ကရွန်ဂျာရေးကိုဖြစ်ရှင်းမှုရေရိုးရေရှည်ရေမှန်းချက်အလားအလာတွေရှာဖွေနေပြီးခိုင်ခိုင်မာမာနဲ့လက်တွေ့ကျကျပူးပေါင်းဆောင်ရွက်နိုင်မယ့်အရာတွေကိုအလေးထားစဉ်းစားနေတယ်လို့သတင်းတောက်တွေကိုပြောပါတယ်။စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishna ကလည်းရွန်ဂျာဒုက္ခသည်တွေနေရာပြောင်းရင်စတင်လှုပ်ဆောင်ဖို့အတွက်ကိစ္စဟာအာဆီယံဖွဲ့ရဲ့ချက်ချင်းဦးစားပေးကိစ္စဖြစ်တည်နေစေပဲလို့ပြောခဲ့ပါတယ်။ဒီ31ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့52ချိန်မြောက်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့ပူးတွဲကြေညာချက်မှာမြန်မာနိုင်ငံရိုဂျာကိစ္စကိုအကျဉ်းထွင်ရေးသားဖော်ပြပါတယ်။ပြည်ပကဖြစ်ရတဲ့အခြေခံပြဿနာဖြစ်ရှင်းမှုခိုင်မာတဲ့ပြည်စုံနဲ့အဖြစ်အပျက်ရှာဖို့ထိခိုက်ခံစားနေရတဲ့လူဖွဲ့စည်းပြန်လည်တည်ဆောက်နိုင်မှုတင့်တော်တဲ့ဝန်ကျင်ဖန်တီးပေးဖို့အလေးထားပြောကြားကြောင်းဖော်ပြထားတာပါ။အာ
ဆတရဲ့အထင်ကရကက်သလစ်ယဟန်တော်နှစ်ပါးဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ကက်သလစ်ယဟန်တွေနဲ့အတူကောက်ဆက်စ်ဘဇားကရူညာဒုက္ခသည်စခန်းတွေကိုနှစ်ရက်ကြာသွားရောက်ခဲ့ရပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာဂိုင်းကျုပ်ဘုန်းတော်ကြီးလူဝီအန်တိုနီယိုတာဂလီနဲ့မြန်မာနိုင်ငံကယဟန်အမတ်ကာဒီနယ်ချားလ်စ်ဘူရိုဟာအဲ့စခန်းတွေကိုတနင်္လာနေ့ကသွားရောက်ခဲ့ကြတာပါ။ဒီမတိုင်ခင်တနင်္လာနေ့တွေကလည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆယ်ရေးနဲ့ပြန်ပို့ရေးကော်မရှင်အကြီးအကဲမိုဟာမက်အဗ်ဒူလ်ကလမ်နဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီကော်မရှင်ဟာကော့ဆက်ဗဇာကဒုက္ခသည်စခန်းပေါင်း30လောက်ကိုကြည့်ကြက်နေတဲ့အစိုးရခန့်အဓိကအဖွဲ့အစည်းတရားဖြစ်ပါတယ်။သူတို့နဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကကာဒီနယ်ယဟန်အမတ်တပါးနဲ့အတူစစ်တောင်းဂိုင်းချုပ်တို့လည်းလိုက်ပါခဲ့ကြပါတယ်။အစ်တောင်းအရှာဂိုင်းချုပ်ဘုန်းတော်ကြီးနှစ်ပါးလာရောက်တဲ့အတွက်ဂျင်နတ်ကျောင်းအဗ်ဒူကလမ်ကပြောကြားပြီးဒီပြဿနာနဲ့ပတ်သက်လို့လည်းခြုံငုံသုံးသပ်ပြခဲ့ပါတယ်။အဲ့ဒါတော့ယဟန်နှစ်ပါးအမတ်နှစ်ပါးတို့ဟာဒုက္ခသည်မိသားစုအများအပြားနဲ့တွေ့ဆုံခဲ့ကြပါတယ်။ဒီခီးစဉ်ဟာဂိုင်းချုပ်တက်ကလေးအတွက်ဒုတိယခီးစဉ်ဖြစ်ပြီးCharles Bou အတွက်ကတော့ပထမဦးဆုံးအကြိမ်သွားရောက်တာဖြစ်ပါတယ
်။ဂျော်ဒန်မြစ်အနောက်ဘက်ကမှာအစ္စရေးတို့အတွက်အင်အား9000ကျော်နဲ့ပါလက်စတိုင်းတို့အတွက်900လောက်တိစောက်မဲ့အစီအစဉ်ကိုအစ္စရေးဆိုရကအတိမတ်ပြုလိုက်ပါတယ်။ဒီဆေးအဆိုပြုချက်ဟာ1969အာရဗ်အစ္စရေးစစ်ပွဲတုန်းကဂျေရုဆလင်အရှေ့ပိုင်းဂါဇာကမ်းမြောင်နဲ့ကိုတဘာတဲ့တင်ယူခဲ့တဲ့ဂျော်ဒန်မြစ်အနောက်ဘက်ကမှာအစ္စရေးတို့အခြေချနေထိုင်ရေးအတွက်ချက်ထွန်လိုက်တာလည်းဖြစ်ပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်မြစ်တက်မဲ့ဂျယ်ရက်ကိုရှနာအစ္စရေးကိုရောက်လာခြင်းနဲ့လည်းတိုက်ဆိုင်နေတာပါ။သမ္မတထရမ့်မြစ်အကြီးတန်းအကြံပေးလည်းဖြစ်တဲ့ကိုရှနာဟာအစ္စရေးနဲ့ပါလက်စတိုင်းငြိမ်းချမ်းရေးသဘောတူညီချက်ရရှိရေးအတွက်အမေရိကန်ရဲ့အားထုတ်မှုကိုဥဆောင်နေသူဖြစ်ပါတယ်။သူဟာဗုဒ္ဓဖူးနေကဂျော်ဒန်နဲ့အစ္စရေးတို့ကိုရောက်ခဲ့ပြီးတော့ပါလက်စတိုင်းမှာဒေါ်လာဘီလီယံတန်ပေါင်း9000ယင်းနှိမ့်နာမယ့်အစီအစဉ်တက်ကိုထောက်ခံမှုရအောင်ကြိုးပမ်းခဲ့ပြဖြစ်ပါတယ်ထရမ့်အစိုးရရဲ့နဲ့ပါလက်စတိုင်းခေါင်းဆောင်ပိုင်းဆက်ဆံရေးတိတ်မကောင်းတာပဲဖြစ်နေပြီးအစ္စရေးအတီးပြုတ်လိုက်တဲ့အပေါ်ဒီအင်အားတိဆောက်ရေးနဲ့ပတ်သက်ပြီးတော့ပါလက်စတိုင်းခေါင်းဆောင်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါတယ
်အခုလတရက်ကြာသာရင်းနဲ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံသားနဲ့ဒေါက်ကင်မျိုးသက်တို့ပြောပြပေးသွားကြတာပါ။အခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစတိုင်နားဆင်ရပါမယ်ရှင်။မြန်မာနိုင်ငံမှာကလေးငယ်တွေအပေါ်အကြမ်းဖက်တဲ့ပြစ်မှုကျူးလွန်တာတွေဟာစိုးရိမ်ပွဲရဖြစ်နေပြီးမြန်မာအစိုးရအနေနဲ့ဒါတွေကိုရပ်တန့်အောင်လုပ်ဖို့နဲ့ကလေးတွေကိုအကာအကွယ်ပေးဖို့လုံခြုံရေးကောင်စီကတိုက်တွန်းလိုက်ပါတယ်။အင်ကာနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့လုံခြုံရေးကောင်စီရဲ့ကလေးတငယ်နဲ့လက်နက်ကင်ပြိပက္ခဆိုင်ရာအလို့အဖွဲ့ရဲ့38ကြိမ်မြောက်အစည်းအဝေးမှာအခုလိုတိုက်တွန်းသွားတာဖြစ်ပါတယ်။အစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တိုစွမ်းကိုမတ်အင်ဂျင်နိုင်ကမေးမြန်းတင်ပြထားပါရရှင်
။မြန်မာနိုင်ငံမှာကလေးတငယ်ဆိုင်ရာအခွင့်အရေးချိုးဖောက်ကြမ်းဖက်ခံရမှုတွေအဆုံးသတ်ဖို့မြန်မာစစ်တပ်နဲ့အစိုးရအာဏာပိုင်တွေကိုလုံခြုံရေးကောင်စီကဇူလိုင်လ30ရက်နေ့ကတိုက်တွန်းလိုက်ပါတယ်။မြန်မာပါဝင်စိုးရိမ်ရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံလုံးပါဝင်တဲ့ကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအလို့အဖွဲ့ကနေသူတို့ရဲ့တွေးရှိချက်နဲ့သုံးသပ်ချက်တွေကိုအင်္ဂါနေ့ကဆွေးနွေးညှိနှိုင်းခဲ့ကြတာပါကလေးတငယ်တွေရဲ့အခွင့်အရေးချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုတွေမှာကလေးစစ်သားစုဆောင်းအသုံးပြုမှုနဲ့ပဋိပက္ခအတွင်းကလေးတွေကိုအကြမ်းဖက်နှိပ်စက်တပ်ဖြတ်မှုစတဲ့အချက်နှစ်ချက်ပေါ်မှာသုံးသပ်ဆွေးနွေးခဲ့ကြတာဖြစ်ပြီး မြန်မာနိုင်ငံနဲ့ပတ်သက်လို့2019ကနေ2018ခုနှစ်အထိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေတွေကိုအဓိကထားခဲ့ကြောင်းအစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးဟောက်တူစွမ်းက VOE ကိုပြောပါတယ
်။တို့အနေနဲ့လုပ်နေတယ်ဆိုတာလည်းပဲကျွန်တော်2019နောက်ပိုင်းဒီအာဆာတခြားမှုဖြစ်ပြီးတဲ့နောက်ပိုင်းကျွန်တော်တို့အခြေအနေတွေပေါ်မူတည်ပြီးတော့အဲ့ဒီအခြေအနေတွေပေါ်နောက်ခံထားပြီးတော့2018အထူးသဖြင့်တော့2018လောက်အထိကိုတို့သုံးသပ်ပြီးတော့လုပ်တဲ့သဘောပါ။ဆိုတော့ဒီ working group ရဲ့ conclusion မှာတို့ခေါ်တာပေါ့တို့ရဲ့သုံးသပ်ချက်ပေါ့။အဲ့ဒါကတော့ဟိုအမှန်ကဟိုသုံးဖြတ်ချက်သဘောမျိုးလည်းမဟုတ်ဘူး working group level မှာတို့ဆွေးနွေးပြီးတော့လုပ်တဲ့ဟာ။အဲ့တော့ကျွန်တော်တို့ကလည်းတိုးတက်မှုတွေအများကြီးလည်းကျွန်တော်တို့ပြီးထားတာရှိပါတယ်။အဲအကောင့်တွေလည်းအများကြီးတို့ကြိုးဆိုတာအများကြီးရှိတယ်။အထူးသဖြင့်ကျွန်တော်တို့ဟိုဇူလိုင်24ရက်နေ့ကတတော်နေဒီသူလိုက်တယ်ဟုတ်လားကျွန်တော်တို့ကလေးခွင့်ဆိုင်ရာဥပဒေတို့ပါလို့ဆိုတာ UN ကိုယ်တိုင်ကလည်းပဲချီးကျူးပြီးတော့ညီမမပဲဟုတ်လားပြည်ပြည်စုံနဲ့ဟိုကောင်းမွန်တဲ့ဥပဒေကလေးခွင့်ရင်းနဲ့ပတ်သက်ပြီးတော့ကလေးသမားတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဟိုစံနမူနာထားလောက်တဲ့ဟုတ်လားဥပဒေပဲဆိုပြီးတော့ဝိုင်းဝန်းချီးကျူးပြီးတော့ဟိုကျူးဆွနေလည်းရှိပါတယ
်အစည်းအဝေးပြုလုပ်တဲ့တရက်ထဲမှာပဲထုတ်ပြန်ခဲ့တဲ့ကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ပါရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာကိုလည်းလုံခြုံရေးကောင်စီအလုပ်ဖွဲ့မှဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံနဲ့ပတ်သက်တဲ့အဖွဲ့ဝင်အားလုံးသဘောတူတဲ့သုံးသပ်အကြံပြုချက်တွေကိုဇန်နဝါရီလကစပြီးအလုပ်ဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဘယ်လ်ဂျီယံနိုင်ငံကနေအစည်းအဝေးပြီးထုတ်ပြန်ရမှာတော့လက်နက်ကင်တိုက်ပွဲတွေဖြစ်တဲ့နေရာတွေမှာပါဝင်ပတ်သက်နေတဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းအားလုံးကိုအဓိကတိုက်တွန်းထားတဲ့အချက်ကတော့ကလေးတွေပေါ်ဆက်လက်အကြမ်းဖက်ညှဉ်းပန်းနှိပ်စက်မှုအားလုံးကိုလုံခြုံရေးကောင်စီအနေနဲ့အပြင်းထန်ရှုံချကြောင်းနဲ့ဒီကျူးလွန်မှုတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားပါတယ်။ပဋိပက္ခဖြစ်တဲ့နေရာတွေမှာကလေးစစ်သားအဖြစ်စုဆောင်းအသုံးချမှုပြန်ပေးဆွဲတက်ဖြတ်နှိပ်စက်မှုအတင်းအဓမ္မပြုချင်မှုနဲ့အခြားလိမ်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုကျောင်းတွေဆေးရုံတွေကိုပိတ်မထားတိုက်ခိုက်မှုမြန်မာစစ်တပ်ကစာတင်ကျောင်းတွေကိုအသုံးချတာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုခွင့်မပြုတာနိုင်ငံတကာဥပဒေကိုလိုက်နာမှုမရှိတာတွေကိုလုံခြုံရေးကောင်စီအလုပ်အဖွဲ့ကကန့်ကွက်ရှုံချထားပါတယ်။လက်နက်ကိုင်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာရှိနေတဲ့ကလေးတွေပေါ်တက်ဖြတ်နှိပ်စက်မှုအပါအဝင်ပြင်းထန်ဆိုးရွားလာတဲ့အကြမ်းဖက်မှု6ချက်ကိုကျူးလွန်မှုမှန်သမျှအပြစ်ပေးအရေးယူဖို့မြန်မာအစိုးရကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတိုက်တွန်းခဲ့ပါတယ်။ဒါအပြင်ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီတွေပေးဖို့နဲ့စုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေအနေနဲ့အဟန့်အတားမရှိဘေးကင်းလုံခြုံစွာတွားရောက်ခွင့်ပြုဖို့မြန်မာအစိုးရကိုလုံခြုံရေးကောင်စီကတောင်းဆိုထားပါတယ်။တမ်မကြီးဦးဟောက်တူစွမ်းကတော့မြမအစိုးရအနေနဲ့ကလေးတငယ်တွေရဲ့အခွင့်အရေးအကာအကွယ်ပေးနိုင်ဖို့နဲ့နောက်မှာပြစ်မှုကျူးလွန်မှုတွေဖြစ်ပေါ်မလာအောင်တားဆီးဖို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်လို့အခုလိုတုံ့ပြန်ပြောကြပါဗျ။
ဆိုတော့ကျွန်တော်တို့အနေနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေအများကြီးရှိတယ်လေ။ဒီဟာကုလသမဂ္ဂတွင်းမှုချုပ်ရဲ့ဟိုကိုယ်စားလှယ်ပေါ့အထူးကိုယ်စားလှယ်ဆိုတာဒီကလေးတငယ်နဲ့ပြည်ပခန့်ဆိုင်ရာအထူးကိုယ်စားလှယ်ဆိုတာရှိတယ်။အဲသူနဲ့လည်းကျွန်တော်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်ဟိုတပ်မတော်ပိုင်းဆိုင်ရာနဲ့လည်းပဲကျွန်တော်တို့ဟိုဆွေးနွေးမှုတွေလုပ်တယ်နောက်သူတို့လည်းပဲဒီဟာမျိုးတွေကိုနောက်ပိုင်းမှာပြည်သူငယ်တွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်ဖို့ဒီနေ့ပတ်သက်ပြီးတော့တင်နာနေလဲကျွန်တော်တို့တက်မတော်ဟိုသားတွေကိုရောကျွန်တော်တို့ဒီဘက်ကရပ်ဖက်ကတက်ဆိုင်တဲ့ဟိုပုဂ္ဂိုလ်တွေရောပေါ့လေတင်နာပေးမှုတွေပါလဲကျွန်တော်လုပ်နေတယ်နော်ကျွန်တော်သဘောတူညီချက်တွေလည်းကျွန်တော်တို့ဟောလာဟိုလုပ်ထားတာတွေရှိတယ်အခုလည်းဒီ ongoing process ကရှိနေပါတယ်ကျွန်တော်ပူးပေါင်းဆောင်ရွက်မှုတွေဒါတွေကိုလည်းကျွန်တော်တို့ကြိုဆိုထားတာတွေရှိတယ
်အထူးသဖြင့်မြန်မာတက်မတော်တွင်ကလေးစစ်သားစုဆောင်းမှုအတော်လေးကျဆင်းသွားတဲ့အကြောင်းတမ်မတ်ကြီးကထောက်ပြပြောဆိုခဲ့ပါတယ်
တို့ဒီ2018အတွင်းမှာပဲဒီကလေးစစ်သားစုဆောင်းမှုကတရော့ကိုအရင်နှစ်တင်နေစာလို့ရှင်တိတသားကိုအများကြီးကြာသွားတာတွေရှိတယ်ဆယ်ကဏ္ဍမဲ့ရှိတာတကယ်ကတော့ဟိုတယောက်ရှိရှိနှစ်ယောက်ရှိရှိတော့လည်းမကောင်းပါဘူးဒါကျွန်တော်တို့ကပပြအောင်ကျွန်တော်လုပ်နေကြတာစေနာနဲ့ပေါ့နော်ဒါကိုယ့်ရဲ့စိတ်ရင်းခံနဲ့ကျွန်တော်တို့ကဖြစ်ခြင်းနဲ့ဆန္ဒနဲ့ကလေးတငယ်တွေအတွက်ကျွန်တော်လုပ်နေတယ
် UNICEF ကုလသမဂ္ဂကလေးတငယ်များရန်ပုံငွေအဖွဲ့ရဲ့2019ခုနှစ်ခံမှန်းချက်အရဆိုရင်မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲတွေဒါမှမဟုတ်တဘာဝဘေးရန်တွေကြောင့်ထိခိုက်ခံစားနေရတဲ့ကလေးတငယ်ပေါင်း4,600ရှိတယ်လို့ဆိုပါတယ်။နောက်သူတို့အတွက်လည်းအရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ UNICEF ကအစိုးရခံစားထုတ်ပြန်ထားပါတယ်။လာမယ့်တောက်ကြနေ့မှာတော့လုံခြုံရေးကောင်စီမှကလေးများနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ် Virginia Gamba ရဲ့နှစ်ပတ်လည်အစီရင်ခံစာကိုတကယ်ဖွင့်ဆွေးနွေးကြမှာဖြစ်ပါရဲ့ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုတော့ဘန်ကောက်မြို့ကအာဆီယံအစည်းအဝေးမှာရောမြမအရေးဘာတွေဆွေးနွေးသလဲဆိုတာကြည့်ကြရအောင်ပါ။
52ကြိမ်မြောက်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဇူလိုင်လ30ရက်နေ့ကနေဩဂုတ်လ2ရက်နေ့အထိကျင်းပနေတာပါ။အစည်းအဝေးမှာရှေ့တောင်အာရှဒေသဆိုင်ရာနိုင်ငံရေးစီးပွားရေးနဲ့လုံခြုံရေးတွေအပြင်မြန်မာနိုင်ငံကရိုဟင်ဂျာအရေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
ဇူလိုင်လ30ရက်နေ့ကစပြီး၄ရက်ကြာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN ရဲ့52ကြိမ်မြောက်နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးဖွင့်ပွဲအခမ်းအနားကိုအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ခဲ့ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ကတော့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကဦးဆောင်တက်ရောက်ခဲ့ပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရချွတ်ချန်အိုချာကိုရိုင်ဖွင့်ပွဲအခမ်းအနားကိုတက်ရောက်ပြီးမိန့်ခွန်းပြောကြားခဲ့ပါတယ
်။ในการแปลเปลี่ยนอารมณ์สู่การปฏิบัติและการสร้างสรรค์ผลลัพธ์ที่เป็นรูปธรรม
ကျွန်တော်တို့ချမှတ်ထားတဲ့မျောမှန်းချက်တွေနဲ့ပြီးခဲ့တဲ့6လကစပြီးရှောင်းလန်းခဲ့တဲ့ခီးဘလောက်ရောက်နေပြီလဲဆိုတာကိုဒီနှစ်အစည်းအဝေးမှာပြန်လည်သုံးသပ်နိုင်ဖို့အခွင့်အရေးရရှိမယ်လို့မျှော်လင့်ပါတယ်ဒီမျှော်လင့်ချက်တွေကိုလက်တွေ့ဖြစ်မြောက်အောင်အကောင့်ထဲပေါ်နိုင်မဲ့နည်းလမ်းတွေရှာဖွေနိုင်ဖို့အခွင့်အရေးလည်းရရှိမယ်လို့မျှော်လင့်တယ်လို့ဒီကမ္ဘာလုံးကကျွန်တော်တို့ရဲ့မိတ်ဖက်နိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့လူမှုအဖွဲ့အစည်းတွေကိုအခြေခံပြီးခိုင်မာတဲ့ရလဒ်တွေကိုဖန်တီးပေးနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ
်။အင်ရှင်ထိုင်းနိုင်ငံနိုင်ငံခြားရေးဝန်ကြီးဒွန်ပရာမိုဒရီနိုင်းကလည်းအာဆီယံအဖွဲ့ကိုပိုပြီးစီးလုံးညီညွတ်ခိုင်မာဖို့မျှော်လင့်နေတယ်လို့လည်းပြောပါရတယ်။တောင်တရုတ်ပင်လယ်နယ်မြေအငြင်းပွားမှုကိစ္စ၊နျူကလ িয়ার ဆွေးနွေးပွဲနဲ့ဒေသတွင်းလုံခြုံရေးဆိုင်ရာချင်းချောက်မှုတွေဟာအစည်းအဝေးမှာထိတ်တန့်ဥစားပွဲဆွေးနွေးမယ့်အကြောင်းအရာတွေဖြစ်ပါတယ်။ American, Japan နဲ့တောင်ကိုရီးယားနိုင်ငံတွေကလည်းကိုရီးယားကျွန်းဆွယ်တည်ငြိမ်ရေးသုံးပွင့်ဆိုင်ဆွေးနွေးကြဖို့ရှိနေပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးများအကြားမြန်မာနိုင်ငံနဲ့ပတ်သက်လို့ရိုဟင်ဂျာဒုက္ခသည်များအရေးကိုလည်းတရားဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲအပြီးမှာတော့ထိုင်းနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဘူစာတီစန်တီပီတက်စ်ကသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ်။
ASEAN supports the processes of the displaced persons in the Rakhine State. Our chairmanship in January
ကျမတို့ထိုင်းနိုင်ငံအာဆီယံဥက္ကဋ္ဌတာဝန်ကိုဇန်နဝါရီလမှာစတင်ရယူစဉ်ကတည်းကအာဆီယံအနေနဲ့ရခိုင်ပြည်နယ်ကရွှေ့ပြောင်းခံရတဲ့လူတွေနဲ့ပတ်သက်တဲ့လုပ်ငန်းစဉ်ကိုထောက်ခံခဲ့ပါတယ်။ကျမတို့အနေနဲ့ခိုင်မာတဲ့လှုပ်ဆောင်ချက်တွေရှိရမယ်လို့အလေးထားပြောကြားပြီးအဆိုပြုခဲ့ပါတယ်။ဒီကိစ္စဆွေးနွေးတာတွေတော်တော်များများရှိခဲ့လို့စိတ်ဝင်စားသူအားလုံးနဲ့အတူတကွအလုပ်လုပ်နေပါတယ်။အားလုံးကိုအတူစုစည်းပြီးဒီကိစ္စဖြေရှင်းဖို့ရေဒိုနဲ့ရေရှည်ရီမန်းချက်အလားအလာတွေကိုရှာဖွေနေပါတယ်။ခိုင်ခိုင်မာမာနဲ့လက်တွေ့ကြကြပူးပေါင်းဆောင်ရွက်နိုင်မယ့်အရာတွေကိုအလေးထားစဉ်းစားနေပါတယ
်။စင်ကာပူနိုင်ငံခြားရေးဝန်ကြီး VVM Balakrishnan ကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးစတင်လှုပ်ဆောင်ဖို့ကိစ္စဟာအာဆီယံအဖွဲ့ရဲ့ချက်ချင်းဦးစားပေးကိစ္စဖြစ်တည်ရှိနေစေပဲလို့သူ့ရဲ့အာဆီယံလှုပ်ဖော်ကံပြတွေကိုပြောခဲ့ပါတယ်။ဇူလိုင်လ31ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့52ကြိမ်မြောက်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့ပူးတွဲညင်ညာချက်မှာတော့စာပေပေါင်း88ပိုက်ပါဝင်ပြီးမြန်မာနိုင်ငံရိုဟင်ဂျာကိစ္စကိုစာပေ63နဲ့64မှာအကြံဝင်ရေးသားဖော်ပြထားပါတယ်။အဲဒီစာပိုက်တွေမှာရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာအရေးကိစ္စမြန်မာနိုင်ငံရဲ့ရှင်းလင်းတင်ပြချက်ကိုအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ကြားနာခဲ့ရကြောင်းဒီကိစ္စအတွက်အကူအညီပေးရင်အာဆီယံရဲ့အခမ်းအနားကိုမြင့်တင်ဖို့ထောက်ခံကြောင်းဒုက္ခသည်တွေနေရပြန်ရေးကနဦးအကဲဖြတ်ချက်ကိုမြန်မာနိုင်ငံနဲ့လှုပ်ဆောင်နေသလိုမြန်မာအစိုးရအစိုးရကိုယ်စားလှယ်အဖွဲ့နဲ့အတူအာဆီယံအတွင်းမှုချုပ်ရုံးနဲ့အာဆီယံလူသားချင်းစာနာမှုအထောက်ပံ့ပေးရေးညှိနှိုင်းရေးစင်တာ AHA တို့ကောက်ဆက်စ်ဘဇားကိုတွားရောက်ခဲ့ကြောင်းပဋိပက္ခဖြစ်ရတဲ့အခြေခံပြဿနာကိုဖြေရှင်းဖို့ခိုင်မာတည်တံ့ပြည့်စုံတဲ့အဖြစ်တရားရှာကြံဖို့နဲ့ထိခိုက်ခံစားနေရတဲ့လူအဖွဲ့အစည်းပြန်လည်တည်ဆောက်နိုင်ဖို့တင့်လျော်တဲ့ပတ်ဝန်းကျင်ကိုဖန်တီးပေးဖို့အာဆီယံအဖွဲ့အစည်းနဲ့အလေးထားပြောကြားကြောင်းစတဲ့ချက်တွေကိုဖော်ပြထားပါတယ်။ Washington အခြေစိုက် National War College ကပေါမောက်ကဇာချရီအဘူဇာရဲ့အဆိုအရမြန်မာနိုင်ငံအတွက်တန်တမာရေးအရဖိအားပေးခံနေရတဲ့ရွန်ဂျာအရေးကိစ္စဟာအာဆီယံအဖွဲ့အတွင်းအပြင်းထန်ဆုံးသဘောထားကွဲလွန်မှုကိုဖြစ်စေပါတယ်။မလေးရှားတနိုင်ငံတည်းကပဲဒီကိစ္စကိုဖြေရှင်းဖို့ဖိအားပေးနေပြီးအင်ဒိုနီးရှားကတော့မလေးရှားလောက်ပြင်းထန်တာမရှိဘူးလို့ဆိုပါရယ်မြန်မာနိုင်ငံအနေနဲ့အာဆီယံအဖွဲ့အတွင်းထိုင်းဗီယက်နမ်နိုင်ငံတို့အပြင်ဖိလစ်ပိုင်နိုင်ငံစီကလည်းရိုင်းပင်းကူညီမှုတွေရရှိနေကြောင်းပေါမောက်ခဇာဂျရီအဘူဇာကပြောကြားကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပြောပြသွားတာပါရှင်အမေရိကန်နိုင်ငံဂျာယေးဝင်ကြီးမိုက်ပွန်ပီယိုလည်းပဲအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေပါပြီ။သူ့ရဲ့ထိုင်းနိုင်ငံ၄ရက်တာခရီးစဉ်အတွင်းမှာတော့တရုတ်နိုင်ငံဂျာယေးဝင်ကြီးနဲ့ဒီကနေ့ကြာသပတေးနေ့မှာတွေ့ဆုံဖို့ရှိသလိုအမေရိကန်နဲ့ထိုင်းမဟာမိတ်အဖြစ်ပိုးပြီးတော့ခိုင်မာရေးကိုပါဆွေးနွေးကြဖို့ရှိပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပါပါရှင်။
အမေရိကန်နဲ့ထိုင်းတို့ရဲ့မဟာမိတ်ဖြစ်ရတည်မှုဟာခိုင်ခိုင်မာမာဆက်လက်တည်ရှိနေပြီးအာဆီယံဒေသရင်းထိုင်းနိုင်ငံရဲ့ဥဆောင်မှုကဏ္ဍအထူးသဖြင့်ဒီနှစ်ထဲမှာအာဆီယံ10နိုင်ငံရဲ့အလက်တဥက္ကဋ္ဌအဖြစ်တာဝန်ယူရတဲ့အယက်သားအစုကပြောင်းလဲအုပ်ချုပ်လာပြီးဖြစ်တဲ့ထိုင်းနိုင်ငံကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံပံ့ပိုးမှုပေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ခ်ပွန်ပီယိုကအခုခီးစင်မတိုင်ခင်မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဇူလိုင်လ31ရက်ကနေဩဂုတ်လ3ရက်နေ့အထိတောရောက်တဲ့ဒီခီးစင်တွင်ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်းနဲ့အမေရိကန်နဲ့ထိုင်းမဟာမိတ်ဖြစ်ပိုးပြီးခိုင်မာရေးကိုဆွေးနွေးကြမှာဖြစ်ပါတယ်ဝန်ကြီးပွန်ပီယိုဟာအမေရိကန်နဲ့အာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲမှာပူတဲ့ဥက္ကဋ္ဌဖြစ်နေတာဝန်ယူမှာဖြစ်တယ်လို့ Indo-Pacific Data ရင်း American ပြည်ထောင်စုရဲ့စီးပွားရေးပါဝင်ဆောင်ရွက်ချက်တွင်လည်းပတ်သက်ပြီးလဲမိန့်ခွန်းပြောကြားဖို့ရှိပါတယ်။ဘန်ကောက်မှာကျင်းပနေတဲ့ ASEAN နဲ့ဆက်ဆက်အစည်းအဝေးတွေအတွင်းဩဂုတ်လ2ရက်နေ့မှာတော့ဝန်ကြီးပွန်ပီယိုဟာအရှေ့အာရှ EAS ဝန်ကြီးများအဆင့်အစည်းအဝေး ASEAN Data ရင်း Forum အပြင် ARF ဝန်ကြီးများအဆင့်အစည်းအဝေးတို့ကိုတက်ရောက်မှာဖြစ်တယ်လို့မဲခေါင်မြေကျောင်းအောက်ပိုင်းဒေတာဆိုင်ရာအစည်းအဝေးကိုပါတက်ရောက်မှာဖြစ်ပါတယ်။အာဆီယံဒေတာရင်းဆွေးနွေးပွဲတွေကိုတက်ရောက်လာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတော့သူဟာဩဂုတ်လ1ရက်နေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ခ်ပွန်ပီယိုနဲ့တွေ့ဆုံပြီးစီးပွားရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ကြောင်းသူ့ရဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့တည်ထောင်အစည်းအဝေးပြီးပြုတ်လုတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုအခုလိုပြောပါတယ်
။中美之间并不是只有问题，双方还有很多合作点。明天我将和
American တရုတ်နိုင်ငံသားပြဿနာဖြေရှင်းနိုင်မဲ့နီလန်းကိုရှာနိုင်အောင်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့လိုအပ်ပါတယ်။နိုင်ငံသားမှာပြဿနာတွေပဲရှိတာမဟုတ်ပါဘူး။ဖူပေါင်းဆောင်ရွက်မှုလည်းရှိပါတယ်။မနက်ဖြန်မှာဝန်ကြီးပုံပီယွန်နဲ့ကျွန်တော်တွေ့ဆုံဖို့စီစဉ်ထားပါတယ်။ဒါဟာနှစ်ဖက်တိုက်ရိုက်ဆက်သွယ်မှုအတွက်အရေးကြီးတဲ့အခွင့်အလမ်းတစ်ခုပါ။နှစ်ဖက်အပြူသဘောဆောင်တဲ့အမြင်တွေဖလှယ်ဖို့တိုက်ရိုက်ပြောဆိုနိုင်မဲ့အပြင်ပြဿနာကိုတင့်တော်အောင်ဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုလည်းစဉ်းစားနိုင်မယ်လို့မျှော်လင့်ပါရယ်။နိုင်ငံအကြအငင်းပွားနေတာတွေကိုကောင်းကောင်းကင်တွယ်ဖြေရှင်းဖို့လိုသလိုအမေရိကန်နဲ့တရုတ်တို့အကြတည်ငြိမ်တဲ့ပူးပေါင်းဆောင်ရွက်မှုတွေအပေါ်အခြေခံပြီးဆက်ဆံရေးခိုင်မာအောင်လုပ်နိုင်မှာဖြစ်ပါရယ်
။တရုတ်နဲ့အမေရိကန်တို့ကြားနှစ်ဖက်အပြန်အလှန်အခွန်တိုးမြှင့်ကောက်ခံမှုတွေနဲ့အတူကုန်သွယ်ရေးစစ်ပွဲဆင်နွှဲနေကြရတာကနေအခုတော့ဆွေးနွေးမှုတွေနဲ့ပြည်လည်အောင်ပြန်ပြီးကြိုးစားနေကြတာဖြစ်ပါရယ်။အမေရိကန်ကုန်သွယ်ရေးတာဝန်ရှိသူတွေဟာအင်္ဂါနဲ့ဗုဒ္ဓဟူးနေ့တွေမှာတရုတ်ကုန်သွယ်ရေးအရာရှိတွေနဲ့ရှန်ဟိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးစက်တင်ဘာလထဲမှာနောက်ထပ်တစ်ကြိမ်ထပ်ပြီးတွေ့ဆုံဖို့သဘောတူခဲ့ကြပါတယ်ဆွေးနွေးသူတွေဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိပေမဲ့တရုတ်အစိုးရဆင်ဝါသတင်းဌာနကဒီဆွေးနွေးမှုဟာပွင့်လင်းပြီးအပြုသဘောဆောင်ကြောင်းပြောဆိုပါတယ်ဒါအပြင်တရုတ်နိုင်ငံရဲ့ပြည်တွင်းလိုအပ်ချက်အရအမေရိကန်လေယာဉ်ထွက်ကုန်တွေတိုးမြှင့်ဝယ်ယူရေးကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်ရှန်ဟိုင်းကဆွေးနွေးပွဲနဲ့ပတ်သက်ပြီးဝန်ကြီးဝန်ကြီးကအမေရိကန်နဲ့တရုတ်ကုန်သွယ်ရေးအရာရှိတွေကြားဒီဆွေးနွေးမှုဟာအပြုသဘောဆောင်တယ်လို့နှစ်ဖက်စလုံးကပြောကြားခဲ့ကြောင်းသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်အခုဝန်ကြီးပွန်ပီယိုနဲ့တွေ့ဆုံတဲ့အခါအားလုံးအတွက်အကျိုးရှိစေမယ့်သဘောတူညီချက်တွေရနိုင်မယ်လို့ယုံကြည်ကြောင်းလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကပြောပါတယ်
။ Sky One မြင်ရအောင်看到真正本着相互尊重的精神切实进行平等的
နှစ်ဖက်စလုံးအနေနဲ့တာဝန်ညီမျှမှုရောနှစ်ဖက်အကျိုးစီးပွားအတွက်ပါထည့်သွင်းစဉ်းစားဖို့ပါရည်ရွယ်ထားကြတဲ့အတွက်အမေရိကန်နဲ့တရုတ်နှစ်နိုင်ငံအတွက်သာမကတခြားနိုင်ငံတွေအတွက်ပါအကျိုးရှိမဲ့သဘောတူညီချက်တစ်ခုရနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။ဝန်ကြီးပွန်ပီယိုဟာဘန်ကောက်မှာကျင်းပနေတဲ့အာဆီယံအဖွဲ့ရဲ့ဒေတာရင်းဆွေးနွေးပွဲတွေမှာတောင်တရုတ်ပင်လယ်ပြင်အရေးကိုဆွေးနွေးဖို့ရှိတယ်လို့ဘေးထွက်အစည်းအဝေးဖြစ်တဲ့မြောက်ကိုရီးယားအရာရှိတွေနဲ့အလုပ်သဘောဆွေးနွေးပွဲလည်းကျင်းပဖို့ရှိနေပါတယ်။မြောက်ကိုရီးယားကလက်တလောဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့ပေမဲ့အမေရိကန်ကတော့သူ့ရဲ့လက်ရှိမြောက်ကိုရီးယားဆိုင်ရာတန်တမာရေးကြိုးပမ်းမှုကိုပြောင်းလဲပြစ်မှာမဟုတ်ဘူးလို့လဲကျွမ်းကျင်သူတွေကပြောပါတယ
်။ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။သွားရရှင်နေနေနဲ့ကျမတို့ VOA ကိုအီးမေးလ်ကတင်ဆက်ဝေဖန်ကြံပေးလို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA American တန်ကကြာသာပတိနေ့မနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလေရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက် American Indian 3 English သင်ခန်းစာနဲ့တူဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
အဲဒီတော့ကနိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်တပ်ပေါ့ဗျာအဲဒီတော့ကစစ်ပီးခေတ်မှာဆိုနိုင်ငံရေးရည်ရွယ်ချက်နဲ့တည်ထောင်ထားတဲ့စစ်တပ်ဆိုတော့အဲဒီတည်းမှာ
လက်လက်ရေးရပြည်စာနဲ့အခုလက်ရှိကာလဒီမိုကရေစီအုပ်ချုပ်ရေးစနစ်တွေအကြောင်းသုံးသပ်ဆွေးနွေးထားကြတာကိုနားဆင်ကြရမှာဖြစ်ပြီးနောက်ပိုင်းမှာသူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြတ်ဥကျော်ဇန်တာနဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
အင်ဒိုရခက်တဲ့ရိုဟင်ဂျာပြဿနာနဲ့လူမျိုးရေးစင်ခေါ်မှုများဆိုတဲ့ခေါင်းစဉ်နဲ့ဇာရှိအဘူဂျာရေးတဲ့ဆောင်းပါးကို waronthrock.com မှာဖတ်ရပါတယ်2019မှာရဲစခန်းတချို့တိုက်ခိုက်ခံရပြီးနောက်မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်မြေလှမ်းစနစ်ကျဉ်သုံးတုံ့ပြန်ခဲ့တဲ့အတွက်ရိုဟင်ဂျာတွေအများအပြားသေဆုံးရွာအများပြန်မိဆုခံရပြီးတော့စစ်သည်လောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရတယ်လို့စာရေးပါတယ်ကလသမဂါကဒါလူမျိုးရေးအလိုက်သုတ်သင်ရှင်နေမှုဖြစ်တယ်လို့ဆိုပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုကတော့ဒီလောက်ရဟာ genocide intent လို့ခေါ်တဲ့လူမျိုးတွေသက်ဖြတ်ဖို့ရည်ရွယ်ချက်နဲ့လုပ်တာဖြစ်တယ်လို့ဖော်ပြထားပါတယ်တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာဆိုးရွားတဲ့အခြေအနေနဲ့နေထိုင်နေရတဲ့ရိုဟင်ဂျာတွေဟာလူမောင်ခုမှုအန္တရာယ်ကြောက်ရွံ့နေသလိုကင်တွေရခက်တဲ့ဒီပြဿနာကြောင့်ဒေသတွင်းလုံခြုံရေးအတွက်လည်းစိုးရိမ်စရာဖြစ်လာနေတယ်လို့ဆိုပါတယ်ဒီပြဿနာကြောင့်မြန်မာအစိုးရဟာအစိုးရဆုံးသံတမန်ရေးဖဲ့ခြင်းမှုနဲ့တန်ခတ်ပိတ်ဆို့မှုတွေကိုကြံ့ကြံ့ခံပြီးဒေါအောင်ဆန်းစုကြည်ကလည်းသူ့ရဲ့ပြောင်မြောက်ခဲ့တဲ့အစင်လာကိုစည်းရေဖို့ဆန္ဒရှိနေတယ်ဆိုတာထင်ရှားနေပါတယ်။တကယ်တော့မြန်မာနိုင်ငံဟာတရုတ်ရဲ့သံတမန်ရေးနဲ့နိုင်ငံရေးစက်ကွင်းတွေကိုပြန်သွားအမယ်အရေးပျော်ရွှင်နေသလိုပါပဲ။သံတမန်ဖီအားတွေများနေပေမဲ့2020ရွေးကောက်ပွဲအတွက်ရိုဟင်ဂျာမွတ်စလင်စန့်ကျင်ရေးဟာဘုရားဘာသာအမျိုးသားရေးဝါဒီလူတို့ရဲ့ထောက်ခံမှုအတွက်အရေးပါနေလေတော့အစိုးရရဲ့အပြုမူကိုနိုင်ငံကဖိအားတွေကပြုပြင်ပြောင်းလဲနိုင်မှာမဟုတ်ဘူးလို့ဆိုထားပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေအတွက်လည်းနိုင်ငံတကာအထောက်ပံ့မှုကမလုံလောက်ပါဘူးတဲ့။ဒီလိုအခြေအနေမှာ Islamic Civil Society လို့ခေါ်တဲ့ Islam ဝါဒီအရက်ဖက်လူအဖွဲ့အစည်းတွေကပညာရေးနဲ့အစားအသောက်တွေထောက်ပံ့နေပြီးဘင်္ဂလားဒေ့ရှ် Islamist အဖွဲ့ Hafazat e Islam အကြံဖက်အဖွဲ့ကဆိုရင်အဲဒီဒုက္ခသည်စခန်းထဲမှာမဒရာဆာလို့ခေါ်တဲ့ Islam ဘာသာရေးကျောင်းပေါင်း1000ကျော်ဖွင့်လှစ်ထားတယ်လို့ဆိုပါတယ်။တန်တမာရေးအဖြစ် Rohingya ပြဿနာဟာအာဆီယံကိုသဘောထားအများဆုံးကွဲပြားစေတဲ့ပြဿနာဖြစ်ပါတယ်။ Rohingya အရေးကိုတိုက်တိုက်တွန်းတွန်းရှိတဲ့မလေးရှားနိုင်ငံဟာ Rohingya 2000နီးပါးကိုဒုက္ခသည်အဖြစ်မှတ်ပုံတင်လက်ခံထားပြီးမြတ်ရိုဟင်ဂျာတွေဟာမလေးရှားစစ်ခင်းတွေမှာဈေးပေါ်တဲ့လူအားကနဲ့အလုံးမလုံးချင်ကြဘူးလို့ဆိုပါရယ်ဒုက္ခသည်စခန်းထဲမှာတော့အာဆာအဖွဲ့ဟာသူတို့အာဏာတိဆောက်နေတယ်လို့ရေးသားထားပါရယ်ဒါ့အပြင်အာဆာတို့ဟာမလေးရှားမှာရောက်ရှိနေတဲ့ရိုဟင်ဂျာတွေစီကလည်းချိန်ချောက်ပြီးငွေတောင်းခံကြပါတယ်လို့လည်းမလေးရှား Special Branch ကိုကောက်ဖော်ပြထားပါရယ်အာဆာရဲ့ချိန်ချောက်မှုဟာအင်အားအပြင်သိပ်မကြီးမားလားပင်မဲ့စစ်သေးကြွအဖွဲ့တွေရဲ့စီယုံမှုကြောင့်အဝေးရောက်ရိုဟင်ဂျာတွေအကြမ်းမှာအစွန်ရောက်တွေဖြစ်လာဖို့အလားအလာသိပ်များနေပါတယ်လို့ရေးသားထားပါတယ်။ဆောင်းပါရှင်ဇာရှိအဘူဂျာဟာအစ်တော်အရှာလုံကြုံရေးကျွမ်းကျင်သူပါမခတူဖြစ်ပါတယ်ခင်ဗျာ
။သတင်းတောင်များအကာအကွယ်ပေးရေးအဖွဲ့ CPJ ရဲ့ website မှာ CPJ ရဲ့အစ်တော်အရှာရေးရာအကြည်ရန်သတင်းတောင်ရှောင်းခရစ်ပင်ရေးသားထားတဲ့ပြိပက္ခဖြစ်ရာဒေသတွေမှသည်တရားရုံးများစီတို့မြန်မာသတင်းတောက်တွေပြတ်မှတ်ထားခံရဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါတစ်ပုဒ်ဖတ်ရပါတယ်။
သူကမြန်မာသတင်းတောက်တွေဟာသတင်းရေးရင်တရားစွဲခံရဖမ်းဆီးချုံနှောင်ခံကြရပြီးသတင်းတွေကိုလည်းတတ်နိုင်သမျှအစိုးရညှို့ညင်မခံရအောင်ကိုယ့်ဘာသာကိုတီးဖြတ်နေကြရတဲ့အခြေအနေတွေကိုရေးပါတယ်။တဝက်တစ်ပြက်ဒီမိုကရေစီအုပ်ချုပ်ရေးလက်ထက်2019ခုနှစ်မှာရိုက်တာသတင်းတောက်ကွာလုံးနဲ့ကျော်စိုးဦးတို့အဖမ်းခံခဲ့ရတဲ့အချိန်ဟာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အများကအတော်ကြီးမျှော်လင့်ထားကြခဲ့ခြင်းလည်းဖြစ်ပါတယ်။ဒီအမှုဟာရဲတပ်ဖွဲ့ကထောင်ချောက်ဆင်ခဲ့တာရင်းမကမြန်မာနိုင်ငံရဲ့တရားစီရင်ရေးမှာချွတ်ယွင်းချက်တွေရှိနေတာကိုလည်းအထင်ရှားတွေ့ရပြီးသတင်းတောက်တွေကိုချိန်ချောက်ဖို့နိုင်ငံတော်ကိုစန့်ကျင်တဲ့ပြစ်မှုဥပဒေတွေကိုစိတ်ကူးပေါက်တယ်လို့အသုံးပြုတာလွတ်လပ်စွာထုတ်ဖော်ခွင့်ကိုဖိနှိပ်ထားတာတွေကိုလည်းရှိနေတဲ့အကြောင်းရေးသားထားပါတယ်။တခါမတ်လ21ရက်နေ့မှာဘူးသီးရောင်မြို့နယ်စရောင်ရွာမှာ9ယောက်အသက်ခံခဲ့ရတာနဲ့ပတ်သက်လို့စစ်သား100လောက်ကရွာကိုဝိုင်းပြီးအိမ်တွေကိုမီးရှို့ခဲ့တာတေသူတွေရဲ့ခေါင်းနဲ့ရင်ဘတ်တွေမှာတနက်ဒဏ်ရာတွေတွေ့ခဲ့ရတာကိုမျက်မြင်သက်သေတွေကိုကိုကားပြီးအေယာဝတီသတင်းကရေးပါတယ်။ဒါကိုမြန်မာစစ်တပ်ကညှင်းဆိုခဲ့တယ်လို့လည်းရေးထားပါတယ်။စစ်တပ်ကရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကိုပစ်ခတ်တာသာဖြစ်ပြီးအရက်သားတွေကိုတိုက်ခိုက်တာမဟုတ်ကြောင်းအေယာဝတီသတင်းဌာနကမြန်မာပိုင်းအယ်ဒီတာရဲနီအပါအဝင်သတင်းတောက်တွေဟာမျက်မျက်တက်တာမရေးကြောင်းပြောပြီးရဲနီကိုလည်းအွန်လိုင်းကိုအသုံးပြုပြီးအသေးဖြတ်မှုနဲ့အမှုဖွင့်ခဲ့တယ်လို့ဆောင်းပါးရှင်ကရေးထားပါတယ်။ဒီမိုကရက်တစ်မြန်မာအသံ DBB တီထောင်ခဲ့သူလည်းဖြစ်လက်ရှိအယ်ဒီတာချုပ်လည်းဖြစ်တဲ့အေဂျင့်နိုင်နဲ့တခြား DBB အယ်ဒီတာတွေဟာသူတို့ဟာသတင်းကိုကိုယ်တိုင်စင်စါဖြတ်ပြီးထုတ်လွှင့်နေကြရတဲ့အကြောင်းအင်တင်တင်နဲ့ပဲဝန်ခံကြပါတယ်။ပြည်တွင်းမှာသတင်းဌာနဖွင့်ခွင့်လိုင်စင်အတွက်ပြန်ကြားရေးဝန်ကြီးဌာနမှနှစ်နှစ်တစ်ကြိမ်ပြန်လျှောက်ထားရတာဖြစ်ပြီးသူတို့အနေနဲ့အမှားတစ်ခုခုလုပ်ခဲ့ရင်ပထမတစ်ကြိမ်မှာကျယ်တစ်ပွင့်ဒုတိယတစ်ကြိမ်မှာကျယ်နှစ်ပွင့်နဲ့ကျဲသုံးပွင့်ရပြီဆိုတာနဲ့လိုင်စင်အယုတ်ခံရမှာဖြစ်တဲ့အကြောင်းသူတို့ခေါင်းပေါ်မှာကျဲပွင့်တွေဝဲနေတယ်လို့အေဂျင့်နိုင်ကိုကိုကားပြီးရေးသားထားတဲ့စောင်းပါကိုဇူလိုင်31ရက်နေ့စွဲနဲ့ CPJ ရဲ့အွန်လိုင်းမှာဖတ်ရှုနိုင်ပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအစဗကန်ဒေတာကိုကမ္ဘာရင်ကျင်းမှုအမွေအနှစ်စည်းရင်းဝင်အဖြစ်ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိမှတ်ပြုလိုက်တဲ့ကိစ္စအစုံကန့်ကွက်တန်တွေ၆ခန့်တန်တွေကြဲကြဲလောင်လောင်ကြားကြရပါတယ်မြန်မာနိုင်ငံမှာပြည်လဲသိမ့်မြက်ရေးအမုန်းစကားတွေမပြန့်ပွားရေးလူမှုအတိုင်းဝိုင်းအခြားတဟဇာတဖြစ်ရေးလှုပ်ဆော်လှုပ်ရှားတဲ့ကြားမှာပဲနိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူတဲ့အပေါ်မှာပြင်းပြင်းထန်ထန်သဘောထားကွဲပြားကြတာဘာကြောင့်များပါလဲသဘောထားကွဲပြားမှုတွေကြီးထွားမလာအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ဖို့ထမှန်ဖိတ်ခေါ်ပါရစေ။အခုဆက်ပြီး American Style Irian 3 English သင်ခန်းစာကိုနားဆင်ရပါမယ်။ဒေါ်လှလှတန်းကအစီအစဉ်ပို့ချပေးနေတာဖြစ်ပါရစေ။
ဒီကိမ်းနဲ့ကျင်ပြမယ် idiom အသုံးကတော့
a rude awakening
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု rude rude ကရိုင်းပြတာဒါမှမဟုတ်ရုပ်တရက်အထိတ်တလန့်ဖြစ်စီတာ awakening awakening က awake ဆိုတဲ့အရာကနိုးနေတယ်လို့၄ဘယ်ရတဲ့စကားကနေဆင်းသက်လာတာဖြစ်ပြီး awakening ကတော့နိုးကြလာတာကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာနောက်အတိတ်ပဲတမျိုးကတော့အမှန်တရားကိုသိလာတာအတိတ်တရားရစီတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကတော့ရုပ်တရက်ကြီးအလန့်တကြားအိယာကနိုးထလာတာပေါ့ idiom ဆိုတဲ့သဘိုက်ဒီဘေကတော့အမှန်တရားကိုသိလာတော့လူတူးတွေတိတ်ကိုထိတ်တလန့်တုန်လှုပ်ဖြစ်စေတာစိတ်ဆင်းရဲမှုကြီးစေတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့နဖူးတွေ့ဒူးတွေ့ဖြစ်လာတယ်တနည်းအမှန်ကိုသိလာတဲ့အခါမှာကိုယ့်နဖူးကိုရိုက်ပြီးအကျိုးနှဲပါရောလားမလွယ်ပါလားလို့ပြောရမယ့်အခြေအနေမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
John, you? Mimi bari garo, mingo tepi alo like tajara. Mingo ngapio me, mihami, niaro me, sueno, mino de game luebu, a chunele melu, debi yabare, umago, not count nasi jayao.
You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
Napudwe, dudwe jaro, malwe lare, a chene mu, lugo, thick, say, see, as he may. A chone me, a chene mu, swee, idiom, a thunya, pelupiomle.
Rude awakening.
Lupiolu yavare, eragaro, digrimne, timpia gere, idiom, a thume, pipare.
American style Irian to English and Zago Tolala dancing in Pucha Penny Rapia Parish. A cool Yama ye don't touch a go Sabiro Nas in Jayama. Yamananga Makulashi NLD, a soya kit, gentle need a democracy ne Lula Biza sent Nita Shintan get a democracy, barre to be barre ma chana ni badle, democracy Shintan ye drep pal. Below at Chetri, she get the lay, she need the less rarigo. Yama a ye don't that do doctor Uon Kene, which was Antaruga soon with don't that tavarish.
ဒီကနေ့ကျွန်တော်ဆွေးနွေးခြင်းနဲ့အကြောင်းအရာကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရခိုင်နဲ့ရခုဆိုတာတော့ခင်ဗျာပထမဆုံးဖွဲ့စည်းပုံချင်းနှိုင်းယှဉ်တဲ့အချိန်မှာလေလွတ်လပ်ရပြီးခါစားခြင်းနှုန်းရဲ့ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံနဲ့အခုNLD ခေတ်ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံချင်းကတော့အတော်လေးကွာမဲ့အချိန်မှာဆရာအဓိကဘာနှိုင်းယှဉ်လို့ວ່າလဲဆရာအင်းခုအဲ ဟိုစစ်တပ်ကသူ့အခန်းကဏ္ဍဆက်လက်တည်မြဲအောင်လုပ်ထားတဲ့ဥစ္စာဆိုတော့မတူဘူးပေါ့ဒါပေမဲ့အဲ့ဒီကိနေဂုကိနေမှာဟိုဗမာနိုင်ငံရေးမှာအဓိကမပြောင်းမလဲကြံနေတာပုဂ္ဂိုလ်ရေးပေါ့ဗျာနိုင်ငံရေးတဲ့ပုဂ္ဂိုလ်ရေးကအဓိကဖြစ်နေတာဟုတ်ဆိုတော့ဒီအဲ့ဒီပုဂ္ဂိုလ်ရေးရှိနေတဲ့အတွက်ဒီဒီမိုကရေစီစနစ်ပေါ့ဒီမိုကရေစီဆိုတာကျင့်စဉ်ပေါ့ဗျာစနစ်တစ်ခုတည်ထောင်ပြီးရင်ဒီစနစ်အတိုင်းလုပ်ရမယ်ဆိုတော့မှန်တာမှားတာလည်းဒီစနစ်အတိုင်းပြင်ရမယ်ဆိုတဲ့ဥစ္စာပေါ့ဗျာအနောက်နိုင်ငံမှာလည်းရှိတယ်ဒီဒီမိုကရေစီစနစ်ကြောင့်ဒီခေါင်းဆောင်ဟိုတင်မိတယ်ကိုတင်တဲ့ခေါင်းဆောင်မဟုတ်တာလို့လည်းကိုခံပေါ့ဗျာဒီနောက်ကြမှာနှစ်ပြည့်တဲ့အခါကျမှသူ့ဖြုတ်ချပေါ့ဗျာဆိုတော့အဲ့ဒါမျိုးဒါပေမဲ့ဒီစနစ်ကအမကြီးနာပြည်နယ်လေကိုလှုပ်ထားတဲ့အတွက်ဒါလက်ခံရမယ်။အဲဒါဒီမိုကရေစီသဘောတရားပဲ။ဆိုတော့ဒီဟာကိုဘယ်လောက်ထိအောင်ကျင့်သုံးနိုင်လဲဆိုတာဒီဒီမှာရှိတဲ့နိုင်ငံရေးအင်အားစုတွေကလှုပ်ကြတာပေါ့ဗျာ။ဗမာပြည်မှာတော့ဒီပုဂ္ဂိုလ်ရေးကအဓိကဖြစ်နေတယ်ဗျာ။ဒီဘတ်ဆပ်ပလကိကလည်းပုဂ္ဂိုလ်ရေးပဲ။ဘူဂျုံအောင်ဆန်းလွတ်လပ်ရေးကြိုးပမ်းတော့ကလည်းဘူဂျုံအောင်ဆန်းပုဂ္ဂိုလ်ရေးပဲ။ဆိုတော့ဒီပုဂ္ဂိုလ်ရေးတွေလုတ်တဲ့အတွက်ဟိုပါတီနိုင်ငံရေးတောင်ပြည်ပြည်ပြင်မလုံနိုင်ဘူ
းဟုတ်ကဲ့ဆိုတော့အဲ့ဖွဲ့စည်းပုံကတော့စစ်တပ်ကအာဏာတည်မြဲရေးလုတ်ထားတယ်ပေါ့အခုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ကြရင်တော့ဘယ်လိုဆင်လဲဆရာဟိုကဖွဲ့စည်းပုံမှာတိုင်းရင်းသားရဲ့အခွင့်အရေးပူပိခဲ့လေသလားအခုဖွဲ့စည်းပုံမှာကဘာများပို့ထုလာသလဲအဓိကဒါလည်းပဲမြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတရားဖြစ်နေလို့
အခုအခြေခံဥပဒေမှာတော့ဒီပြည်နယ်အစိုးရဆိုပြီးတော့ပေါ်ပေါက်လာတယ်ပေါ့ဗျာဒါနဲ့ပြည်နယ်အစိုးရဘလောက်လုံးပိုင်ခွင့်ရှိမလဲတော့မသိဘူးအဲပြည်နယ်မှာလဲအစိုးရကိုစတင်နေတိုင်းရင်းသားလင်းနေခိုင်ရှိတယ်အဲတော့ဒီပြည်နယ်အစိုးရရောတိုင်းရင်းသားလင်းနေခိုင်เนี่ยဘယ်လောက်ထိအောင်အကောမိုဒိတ်လုပ်နိုင်မလဲကျွန်တော်မြင်တာတော့ဒီ NLD အစိုးရအခုသူ့မှာလုံနိုင်စရာတွေအများကြီးရှိတယ်ပေါ့ဗျာဒီမှာဆိုဒီစီးပွားရေးရှိမယ်ပေါ့ဗျာပညာရေးရှိမယ်ကျန်းမာရေးရှိမယ်ဒီဘက်ကအင်တန်ယုံရင်ပြည်စီနော်ဒါတွေကိုတော့ချမလုပ်ဘဲနဲ့ကိုမနိုင်နဲ့ဒီတိုင်းရင်းသားကိစ္စသွားလုပ်တဲ့အတွက်ဟိုမနိုင်မင်းဖြစ်နေတဲ့သဘောပေါ်ကြာအဲ့လိုပဲမြင်ရတယ်ပြောရ
ဆိုတော့လွတ်လပ်ရေးပြည်သားဒီမိုကရေစီအဲ့ဒီခေတ်မှာလည်းပဲတိုင်းရင်းသားသဘုံတွေတိုင်းရင်းသားပုံကံမှုတွေတိုင်းရင်းသားအပြင်ဝါဒရေးအရာပုံကံမှုတွေကွန်မြူနတီတို့ရဲဘော်ဖြူလို့ဆိုတာစီးခဲ့လို့ပဲရောင်စုံသဘုံတော့ခေါ်ခဲ့ပါတယ်ဆရာအဲ့တော့အဲ့ဒီခေတ်ကဒီ သဘုံထားတဲ့အနေထားနဲ့အခုအနေထားရောဆရာဘယ်လိုနှိုင်းရှင်းလို့ပါလဲဆရာ
အဲဒီတော့ကလည်းကျွန်တော်မှတ်မိသလောက်တော့ဒီသဘုံထားတဲ့အခြေအနေရောက်သွားအောင်တွန်းပို့ဆိုလည်းဖြစ်သွားတာပေါ့ဗျာဆိုတော့ဘာလို့တော့အစိုးရကလည်းဖွဲ့ခါစားမကြသေးဘူးဒီမိုကရေစီအတွေ့အကြုံကလည်းမရှိဘူးမရှိတဲ့အတွက်လည်းနဲ့အားကိုးပြီးတော့လှုပ်တဲ့ကံမှာမှဆိုရင်ဒီပါလီမန်ဘောင်ထဲမှာအတိုက်ခံလှုပ်ခွင့်မပေးနိုင်ဘူးပေါ့ဗျာအဲဒီလိုလှုပ်ခွင့်ပေးနိုင်ရင်တော့တမျိုးတူပြီးဖြစ်သွားနိုင်တာပေါ့ဆိုတော့အဲလိုအဲ့လောက်ထိအောင်လည်းမရင်ကျက်ဘူးဆိုတော့ပုဂ္ဂိုလ်ရေးတွေကများတော့ဖားမယ်စီးမယ်ထောင်ချမယ်ဆိုတော့လှုပ်ပိုင်ခွင့်မရှိဘူးပေါ့ဗျာအဲ့ဒါနဲ့ခေါင်းဆောင်ပိုင်းကိုအဲလိုလှုပ်တော့တောခိုကြတာပေါ့ဒီခရင်ကိစ္စမှာလည်းဆွေးနွေးတဲ့ဥစ္စာကြီးကမလုံနိုင်ဘူးတော့အစိုးရမစွမ်းဆောင်နိုင်တာဒီအများကြီးရှိတယ်အဲမစွမ်းဆောင်နိုင်လို့လဲအဲ့လိုဖြစ်ကုန်တာပေါ့အခုလဲဒီအပြစ်အခရာဆဲရေးဆိုပြီးတော့လှုပ်တယ်ပေါ့ဗျာဟိုအရင်တော့ဟိုဘုန်နေဝင်းခေတ်ကလည်းအများကြီးလှုပ်ခဲ့တာပဲဒါရင်းနဲ့မဖြစ်ဘူးမဖြစ်တော့အခုလဲပဲလှုပ်တယ်လှုပ်ပြီနဲ့လဲအပြစ်အခရာဆဲရေးဆိုတာဆွေးနွေးတာ NLD ကဆွေးနွေးတယ်တကယ်အပြစ်အခရက်တာဘယ်သူကရက်တာလဲစစ်တပ်ကရက်အပြစ်ကရစေးမှာအောက်မှာအသေးစိတ်တွေကိုလိုက်ပြီးတော့အကောင့်တွေပေါ်တာစစ်တပ်ကအကောင့်တွေပေါ်တာ NLD ကအကောင့်တွေပေါ်တာမဟုတ်ဘူ
း
အဲ့ဒီမှာပြဿနာပဲ
ဆိုလွတ်လပ်ရပြီးရခင်မှာတုန်းကရောဆရာတိုင်းရင်းသားတွေညှိနှိုင်းတဲ့နေရာမှာစစ်တပ်ရဲ့လွှမ်းမိုးမှုဘယ်လောက်ရှိခဲ့ပါလဲ
တိုင်းရင်းသားအဲ့မှာကင်းရှိတယ်ပေါ့ဗျာကချင်းရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီအချိန်မှာလဲတိုင်းရင်းသားပေါင်ဖတ်စပလာသူလုံနိုင်ခဲ့တဲ့အစိတ်ပိုင်းတွေရှိတယ်ပေါ့ဗျာတို့ဒါရင်းနဲ့တကယ်တကယ်အားလုံးဟိုဟိုဟိုတင်းပြအောင်တော့တို့မလုံနိုင်ဘူးတိုင်းသားထဲမှာလည်းအကွဲအဖြစ်ဖြစ်အများကြီးရှိတာ哦
ခဲနောက်စစ်တပ်ထက်မှကို꿰ပြီးတော့ကရင်တချို့ကစစ်တပ်ထက်ကနေပြီးတော့တောခုသွားတာတွေပါတွေလည်းအများကြီးကြားပါတယ်အဲ့ဒါကြတော့စစ်တပ်ကဒီဟာကိုသူတို့တက်မတော့အတွင်းမှာကိုညညရေးရအောင်မတိဆောက်နိုင်ခဲ့ဘူးဆိုသဘောပေါ်ရှာ
အဲ့ဒီတော့ကစစ်တပ်ကဟိုနိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်တပ်ပေါ်ရှာအဲ့ဒီတော့ဘာလို့လဲဆိုတော့စစ်ပီးကေမှာတော့နိုင်ငံရေးရည်ရွယ်ချက်နဲ့တည်ထောင်ထားတဲ့စစ်တပ်ဆိုတော့အဲ့ဒီတည်းမှာနိုင်ငံရေးသဘောတရားခံယူချက်ရှိတဲ့စစ်ဘိုလ်တွေလည်းရှိတယ်ပေါ့ဗျာအဲ့ဒီစစ်ဘိုလ်တွေကနေပြီးတော့တောခုသွားတာပဲဟိုသဘုံဖြစ်သွားတာပဲအဲ့တော့အဲ့ဒီနိုင်ငံရေးခံယူချက်ရှိတဲ့စစ်ဘိုလ်တွေကသဘုံဖြစ်သွားတယ်မရှိတဲ့လူတွေကြံနေတာပေါ့ဗျာဖတ်စပါလာအောင်မှာ
ဟုတ်ကဲ့နောက်တစ်ခုကဆရာဥမာရခိုင်မှာဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့ဟိုဘက်ကဒုက္ခသည်တွေထွက်ပြရတဲ့ကိစ္စလူလာရပြီးခင်မှာလည်းမူဂျာဟစ်သဘုံတွေပါ냐ဆိုတာရှိခဲ့ပါတယ်ဆိုတော့ပြဿနာကအခုလောက်တော့မကြည့်ကြခဲ့ဘူးအဲ့ဒါဆရာဘာကြောင့်လို့ထင်ပါလဲဆရာဟိုတုန်းနဲ့အခုကွာခြားသွားရတဲ့အ
ချိန်အဲ့ဒီတော့ကတော့တိတ်မသိကြဘူးပေါ့ဗျာဒါ local affairs ပေါ့သူကနဲ့သူလူတွေတော့ပေးတာပဲပြီးရင်လည်းဒီသတင်းကလောက်ထိအောင်မပြန်ပွားဘူးအခုကတော့သတင်းကပြန်ပွားတဲ့ဥစ္စာတွေများတယ်နောက်ပြီးတော့ဒါဒေတာလေးတစ်ခုရဲ့ကိစ္စဒါကမ္ဘာကိစ္စဖြစ်သွားအောင်ဒီကြောင်လုတ်တဲ့ဖွဲ့စည်းတွေလည်းရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီကနေဟိုတပြေးတပြေးနဲ့ဒီကိစ္စအနယ်ထွန်းရမယ်ကိစ္စကိုဟိုပစိန်နဲ့ပေါ်လာသလိုဖြစ်သွားတာပေါ့ဗျာ
တစ်ချိန်တည်းမှာပဲအဲ့ဒီလွတ်လပ်ရေးရပြီးတဲ့ခေတ်ကမီဒီယာကိုတော်တော်လေးတန်းတန်းတားတားပြောကြပါတယ်သတင်းစာလွတ်လပ်ခွင့်တွေဘယ်လောက်ရှိခဲ့ရဲဘာညာဆိုတာဆရာဘယ်လိုနှိုင်းရှင်းလို့ပါလဲကျွန်တော်တခုဖက်မိတာလွတ်လပ်ရေးရခေတ်မှာလည်းပဲသတင်းစာတိုက်ကိုမီးရှို့ဖျက်ဆီးတာရိုက်နှက်တာတွေတောင်ကြုံခဲ့တယ်ဆိုတော့အခုခေတ်အခြေအနေထဲသိပ်ပြီးတော့လွတ်လပ်မှုရှိခဲ့တယ်လို့ဆရာထင်ပါလား
လွတ်လပ်ရပြီးတဲ့အချိန်မှလည်းပဲခုနကကျွန်တော်ပြောတဲ့ဒီသူကဟိုနေ professionalism ပေါ့ဗျာဂိုင်းကနာအဖွဲ့အစည်းတွေကတိတ်များတာပေါ့ဗျာအဲ့ဒါကိုမထိန်းနိုင်ဘူးဆိုတော့ဒီတဲမှာဟိုစစ်တပ်နဲ့လည်းတွားပြီးတော့အရင်တော့ကဟို socialist party ရှိတာပေါ့ဗျာ socialist party ကစစ်တပ်ထဲမှာလည်း socialist party ဝင်တွေကအများကြီးရှိတယ်ဆိုတော့အဲ့ဒီလူတွေနဲ့ဒီတည်မြဲဖတ်စာပလာအဖွဲ့နဲ့ဆက်ထားတာရှိတယ်ပေါ့ကွာဆိုတော့အဲ့ဒီမှာဝေဘာနဲ့သတင်းစာလိုက်ဆိုဝင်ပြီးတော့ရိုက်ချုံးမယ်ခွဲမယ်ပေါ့ကွာအဲ့ဒါမျိုးဒါမျိုးတွေကလုံးလေးလုံးတာရှိတယ်ပေါ့ကွာလူမိုက်မွေးပြီးတော့လုံးတဲ့ကိစ္စပေါ့ကွာပါတီရမုံငွေတဲ့ဟိုပါတီကနေဓမြတိုက်ခိုင်းနိုင်တယ်ဟိုဘာလို့ဒီသတင်းတွေတောင်ရှိပါလဲ
ဟုတ်ကဲ့ဆရာအဲ့ဒီတော့လွတ်လပ်ရေးရပြီးခေတ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့အခုလက်ရှိဒီမိုကရေစီတနည်းပြောရင်ဖတ်စာပလာဒီမိုကရေစီနဲ့ NLD ဒီမိုကရေစီအတူတူပဲလားသူတို့မျိုးအခုခေတ်မှာပိုတွတ်တက်လာလားပိုပြီးဆောက်ရုပ်သွားတယ်လားဆိုရင်ဆရာဘယ်လိုပြောမလဲဆရာ
ဒီဥစ္စာတော့ပြောရခဲ့တယ်ဗျာဘာလို့လဲဆိုတော့ဒီလွတ်လပ်ရေးရခါစားမှာဒီမိုကရေစီရှိတယ်ဆိုတာစစ်တပ်ကတော့အရသားရဲ့လက်အောက်ခံပေါ့ဗျာဒီဒီမိုကရေစီအပြောင်းအလဲမှာလက်နက်ကိုင်ဖွဲ့စည်းကိုကြည့်တာပေါ့ဗျာဥပမာမှာ ဆိုအဲ့တော့ကတော့စစ်တပ်ကအစိုးရလက်အောက်မှာရှိတယ်လို့ပြောနိုင်တယ်ဆိုအရသာလက်အောက်ကအခုကတော့အရသာလက်အောက်ကမဟုတ်တော့ဘူးမဟုတ်တဲ့အတွက်ဒီမိုကရေစီအသင့်မှာတော့အဲ့လူလာရကစားပိုတာတယ်လို့ပြောနိုင်တာပေါ့ဘာလို့လဲဆိုတော့စစ်တပ်ကခေါင်းဆောင်မဟုတ်ဘူးအစိုးရရဲ့နောက်လိုက်ပဲဖြစ်ရမယ်စစ်တပ်ကခေါင်းဆောင်ဖြစ်နေရင်ဒါဒီမိုကရေစီမဟုတ်တော့တော်ရတော့ဗမာပြည်မှာအခုစစ်တပ်ကခေါင်းဆောင်တစ်ပိုင်းပြည်နေတာဟုတ်ပြီ။ဟိုဖြစ်ရမှာစစ်တပ်ကိုလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာထားဖို့လိုတယ်။အဲလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာစစ်တပ်ကိုဘယ်လိုထားမလဲ။ဘယ်လိုကြီးကြပ်မလဲဆိုတာအဲ့ဒါဟိုစဉ်းစားဖို့ပေါ့ဗျာ။ဆိုတော့အဲ့လိုမဟုတ်ဘဲနဲ့စစ်တပ်ကလွတ်တော်အောက်ကိုမရောက်ဘူး။အရသာအောက်ကိုမရောက်ဘူးဘဲနဲ့တပိစီချာဖြစ်နေမယ်ဆိုရင်တော့ဒါဟိုဒီမိုကရေစီလမ်းညောင်းကိုဘယ်တော့မှမရောက်တော့ဘူး။
ဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုကဆရာပြောခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ွယ်စီကမှုဟိုတုန်းကလည်းရှိရဲ့အခုလည်းရှိနေဆိုတော့အဲ့ကိစ္စမင်းမိန်တော့အောင်ရောဘယ်လိုလုပ်ရင်ရမယ်လို့ဆရာထင်ပါလဲဒီနေ့မှမြန်မာလူအဖွဲ့အစည်းမှအဲ့ဟာပပျောက်သွားနိုင်တယ်နိုင်ငံရေးစစ်စစ်ဖြစ်လာနိုင်မယ်လို့ဆရာထင်ပါလား
ဟိုလောလောဆယ်တော့ကျွန်တော်လည်းမမြင်ဘူးညာဘာလို့လဲဆိုတော့ဟိုလောလောဆယ်လေဟိုဒေါ်စုပဲဝိုင်းပြီးတော့ရှ िख ိုးနေကြတာဟိုတမရအဟောင်းရောတမရအသိကောအချင်းတိုင်းဒေါ်စုကိုရှ िख ိုးကြတာပဲအဲ့လိုပဲဗိုလ်ချုပ်အောင်ဆန်းကိုရှ िख ိုးရဲအဓိကကိုးကွယ်မှုဆိုတော့ဒီပါတီပြည်ပြည်ပြင်းပြင်းဖြစ်မလာဘူးဗျာ NLD ကလည်းပါတီပြည်ပြည်ပြင်းပြင်းဖြစ်မလာဘူးဥပမာပါဗျာကျွန်တော်ပြောမယ်တခြားပြောနေဗီယက်နမ်ကိုကြည့်ရုပ်ကိုကြည့်သူတို့ကပါတီအပရိတ်တ်စီတယ်ပါတီမရှင်နရီဗီယက်နမ်မှာအစိုးရတွေပြောင်းသွားတယ်စီးပွားရေးပေါ်လစီတွေပြောင်းသွားတယ်ပြောင်းသွားနေတယ်သူတို့ရဲ့ဒီပါတီမရှင်နရီကလိုက်လုံနိုင်တယ်လက်စားရတယ်ပဲဘေးချေလုံနိုင်တယ်ဘာမှမရတာမရှိဘူးဗျာဆိုတော့သူသူဟာအစိုးရလမ်းစဉ်နိုင်စီးပွားရေးလမ်းစဉ်တွေပြောင်းသွားတယ်ကွန်မြူနီကနေအရေးရှင်ပြောင်းသွားပြီနဲ့ဒီပါတီအပရိသတ်ဆက်ကျန်နေတယ်အဲအဲ့ဒီအပရိသတ်ဆက်နေဆက်ပြီးတော့လုတ်သွားတာပဲဆိုတော့ဘမကြီးမအဲ့လိုလုတ်မဲ့လူမရှိဘူးအဲ့ဒါစစ်တပ်ကအကုန်ဖျက်ပြစ်ထားတာဟုတ်ရဲ့အဲ့ဒါပဲကျန်တော့တယ်အဲ့တော့အခုပြန်ပြီးတော့တည်ထောင်နိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်သေးတယ်ပေါ့ဗျာအားကြီးတဲ့ပါတီကနေစုဆောင်းပြီးတော့ဒီအရသာအဖွဲ့အစည်းတွေအားကောင်းလောက်လုတ်နိုင်မယ်ဆိုလို့ရှိရင်တော့ဒါဖြစ်နိုင်သေးတယ်ဘာလို့အဲ့ဒါမဟုတ်ရင်တော့စီးနဲ့ကားနဲ့လုံနိုင်တာစစ်တပ်ပဲရှိတာဟုတ်ရဲ့အဲ့တော့အချိန်တိုင်းစစ်တပ်ကလာအုပ်သွားအောင်ပါဟုတ်တယ
်ဥချစန်သာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာတာရင်းနေမနေ့ခင်မှာနောက်တစ်ချိန်နားဆင်နိုင်ကြပါလိမ့်ရှင်အခုသူယုံကြည်ရစီစဉ်ကိုနားဆင်ကြရပါတော့မယ်ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်တက္ကသိုလ်ကျောင်းသူခိုင်ရွှေစင်ရဲ့ယုံကြည်ရကိုနားဆင်ရမှာပါမမိုးဖြူစီစဉ်တင်ဆက်ထားပါလိမ့်ရှင
်မြို့တစ်မြို့ကိုလူတွေကအမျိုးစုံတင်စားပုံဖော်ကြတာပေါ့နော်ကျမကတော့မြို့လေးတစ်မြို့ကိုမိသားစုတစုရဲ့ပင်မဝင်ငွေဖြစ်တဲ့နင်းစီပန်းချံတစ်ချံလေးနဲ့ပုံဖော်ခြင်းပါတယ်မိသားစုဆိုတာဘယ်လိုတွေဆိုလို့လဲဆိုတော့အဲ့ဒီတက်ဆိုင်ရာဒေသမှာနေထိုင်တဲ့မြို့သူမြို့သားတွေနဲ့မြို့ကိုအုပ်ချုပ်နေတဲ့အစိုးရအာဏာပိုင်အဖွဲ့အစည်းတွေကိုဆိုလိုပါတယ်ပြီးလို့ရှိရင်ဒီနင်းစီပန်းလေးကဘာလေးကိုဆိုလို့လဲဆိုတော့ဒီနင်းစီပန်းလေးကလူတွေများစုနေထိုင်တဲ့မြို့လေးဖြစ်ပါတယ်ကျမတို့ဟာဒီမိသားစုဝင်ငွေသိဖို့အတွက်ဒီနင်းစီပန်းလေးကိုကျမတို့ကပြောထောင်အောင်ပါလေအဲ့ဒါမှလူတွေကစိတ်ဝင်စားအောင်လို့အဲ့လိုပဲကျမတို့ကလည်းဒီမြို့ကိုပြင်ဆင်ထားတာတွေရှိပါတယ်အစိုးရအနေနဲ့ဘယ်သူတွေကဒီမြို့ကလေးကိုလာဝယ်ကြလဲဆိုတော့နိုင်ငံခြားနေမှာလာတယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရှိမယ်ပြီးလို့ရှိရင်စက်ဘူးလုပ်ငန်းရှင်တွေရှိပါမယ်ဒီစီးပွားရေးဆက်မှုလွန်ရှင်ဒီဝယ်သူ၃ယောက်ပေါ့နော်ဒါကတော့အဓိကအရေးကြီးဆုံးကျမတို့ဖောက်တယ်ကြီး၃ယောက်လို့ပဲဆိုကြပါစို့ဒီဖောက်တယ်ကြီး၃ယောက်ကိုလာဖို့ကိုယ့်ရဲ့ဒီပန်းလေးတွေကိုယ့်ရဲ့မြို့ကလေးတွေဝယ်ချင်ဖို့အတွက်ကျမတို့ကနံပါတ်၁အနေနဲ့အရေးကြီးဆုံးအောင်ဘာလို့လဲဆိုရှင်နင်းစီပန်းတစ်ပွင့်နင်းစီပန်းတစ်ပွင့်ကိုကြည့်လို့ဝယ်တော့မယ့်အချိန်မှာဆိုရင်အဆူမဆူမိဖို့ကအရင်အရေးကြီးပါတယ်အဲ့လိုပဲကျမတို့ကဒီဝယ်သူတွေဖောက်တယ်ကြီး၃ယောက်အတွက်လုံခြုံရေးအရန်ကောင်းဖို့အတွက်ဘေးကင်းလုံခြုံအောင်လို့ကျမတို့တက်ဆိုင်အစိုးရနေပြီးတော့လုံခြုံမှုတွေအပြည့်အဝပေးရပါမယ်ပြီးလို့ရှိရင်နံပါတ်1အနေနဲ့ကျတော့အခွန်ကောက်ခံတဲ့နှုံးပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေကိုကျမတို့ကတိကျအခွန်ငွေတွေတတ်မှတ်ထားပေးရပါမယ်ဘာဖြစ်လို့လဲဆိုအခေးအခွန်ကောက်ခံတဲ့နှုံးကအရင်မြင့်သွားရင်ဘယ်သူမှလာပြီးရင်းနှီးကိုမျိုးကျမတို့ရဲ့မျိုးမှာကိုရင်းနှီးမျိုးနဲ့မလှမလှုပ်တော့ပါဘူးအကယ်၍အခွန်ကောက်ခံတဲ့နှုံးကအရန်နေဝခဲ့မယ်ဆိုလို့ရှိရင်ကျမတို့မျိုးရဲ့စီးပွားရေးကိုမသက်စေဘူးပေါ့နော်။န
နံပါတ်3ချက်အနေနဲ့ကဒီလိုမျိုးစီးပွားရေးလာလို့ဖို့အတွက်ကိုကျွန်တော်တို့ကအဆောက်အဦတွေလမ်းပန်းဆက်တွေရေးတွေအဆင်ပြေအောင်လို့ကျွန်တော်တို့ဘက်ကနေမှကြိုးပြီးတော့ပြင်ဆင်လှုပ်ဆောင်ထားပေးရပါမယ်။အဲ့တော့ဟိုကလမ်းတံတားတွေဖောက်လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဆက်သွယ်ရေးကောင်းမွန်လာအောင်လို့ဖုန်းလိုင်းလို့အင်တာနက်လိုင်းတွေကိုကျွန်တော်တို့လှုပ်ထားပေးရမယ်။ပြီးလို့ရှိရင်ဒီစီးပွားရေးလုပ်ငန်းလုပ်ကင်ဖို့ဆက်မှုလုပ်ငန်းတွေလုပ်ကင်ဖို့အတွက်အဆောက်အဦတွေကိုကျွန်တော်တို့ကမြေနေရာတက်မှတ်ပြီးတော့ကြိုးပြီးတော့ဆောက်လုပ်ပေးရပါမယ်။နံပါတ်၄တစ်ချက်အနေနဲ့တော့ကျမတို့ကဒီအစားအသောက်ပေါ့နော်ဥမာအဖြစ်ဆိုရှင်ကဘာလက်ခီးတွေကဘာတွေစိတ်ဝင်စားတက်လဲဆိုတော့ဒေတာခံမှာရှိတဲ့ရိုးရအစားအသောက်လေးတွေစိတ်ဝင်စားတယ်။အဲ့တော့ကျမတို့ကဒီစားအသောက်ဆိုင်လုပ်ငန်းလေးတွေကျမတို့ကကျင်ပြင်ဆင်ထားပေးရမယ်။ဒီစားအသောက်ဆိုင်လုပ်ငန်းတွေနေမှာသက်ဆိုင်နေဒေတာခံမျိုးသူမျိုးသားတွေရဲ့စီးပွားရေးကိုလည်းတိုးစေတယ်။တစ်ဖက်ကသူများတွေကိုကိုယ့်မျိုးလေးကိုစိတ်ဝင်စားအောင်လုပ်ရဲကျမတို့ရဲ့ဆွဲဆောင်မှုတစ်ခုအနေနဲ့ရှိနေပါမယ်။နံပါတ်5တစ်ချက်အနေနဲ့တော့ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမြို့သူမြို့သားတွေမှာမိသားစုအပန်းဖြေဖို့အချိန်လေးဆိုလိုအပ်ပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ကပန်းချံလေးလို့ကိုယ့်ရဲ့တဘာဝမြို့အနေထားမှာရှိတဲ့အကေရွေအကေမြစ်ချောင်းလေးမှာရှိမယ်ဆိုဟိုတယ်လေးတွေစီမံထားပေးတာလို့ပြီးလို့ရှိရင်အကေကိုယ်ကတောင်တန်းဒေသမှာရှိမယ်ဆိုရင်ဂူတွေဘာတွေလေ့လာတဲ့နေရာလေးတွေကိုကျွန်တော်တို့စီမံထားပေးဖို့လိုတယ်။ပြီးလို့ရှိရင်ပေါ့နော်ကိုယ့်ရဲ့ဒီဒေသမှာရှိတဲ့တပိုင်းအကြောင်းတွေကိုပုံဖော်ထားတယ်ပြတိုက်လေးလို့အဲ့လိုမျိုးလူတွေလာပြီးတော့အပန်းဖြေလဲနိုင်တဲ့နေရာလေးတွေစီမံထားဖို့လိုတယ်။ဒီအတွက်ကြောင့်ကဘာအတွက်ကြောင့်အရေးကြီးလဲဆိုတော့ဒီပြတိုက်လို့အပန်းဖြေစခန်းနေပြီးတော့ကျမတို့ကနေမြို့အတွက်ကိုဝင်ချင်းရနေပြီးတော့ဝင်ငွေတွေရပါတယ်။အကယ်၍များကျမတို့ကဒါတွေအားလုံးကိုစီမံထားပေးမယ်ဆိုလို့ရှိရင်ကျမတို့ရဲ့မြို့ကလေးကအရန်ကိုရှောင်းပန်းလာတဲ့နေစီပန်းလေးတပွင့်လေးလို့ဖြစ်နေပါဘူ
း။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
VOA American တန်ရ2019ခုနှစ်ဩဂုတ်လ1ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်8နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ကြာသပတေးနေ့ညပိုင်းမှာတော့ကျမ်းမာရေးဦးအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာသတင်းပတ်ဆင်ကဏ္ဍတွေနားဆင်ကြရမှာပါရှင်။အခုကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဦးကျော်စံသားကပြောပြပေးပါမယ်ရှင်
။2020သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုအနိုင်ရဖို့အတွက်ဘယ်သူဟာအဆင့်တော်ဆုံးဖြစ်မလဲဆိုတဲ့ဒီမိုကရက်သမ္မတလောင်းရွေးခံမဲ့သူတွေရဲ့ဒုတိယညစကားစီတော်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုက်ဒန်ဟာအဓိကနေရာမှာရှိနေပါတယ်။တနိုင်ငံလုံးရဲ့သဘောထားစစ်တမ်းတွေမှာလည်းဂျိုးဘိုက်ဒန်ဟာထိတ်ဆုံးကပြင်းနေကြပါသမ္မတထရမ့်ကအသက်53နှစ်ရှိပြီဖြစ်ပေမဲ့အခုအသက်86နှစ်ရှိပြီဖြစ်တဲ့ဂျိုးဘိုက်ဒန်ဟာသိပ်ပြီးအရွယ်လွန်နေပလားလို့စဉ်းစားသူတွေရှိနေတယ်လို့ကျန်းမာရေးရာဇဝမှုတားဆီးနဲ့မက္ဆီကိုနယ်စပ်လူဝင်မှုကိစ္စတွေမှာပိုပြီးတက်ကြွတဲ့သူကိုလူချင်းနေတဲ့ဒီမိုကရက်တွေလည်းရှိနေရတာဖြစ်ပါတယ်။အီရန်နိုင်ငံဂျာယေဝန်ကြီးမိုဟာမက်ဂျာဗစ်ဇာဟစ်ကိုအမေရိကန်အစိုးရအရေးယူတန်ခတ်လိုက်ပါတယ်။ဒါဟာလူရိုးလို့စင်မဟုတ်တဲ့ထူကြတဲ့လှုပ်ဆောင်မှုတရားဖြစ်ကြောင်းထရမ့်အစိုးရအဖွဲ့အကြီးတန်းအရာရှိသူကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေပေါ်ထင်းကျောက်သလိုရန်ကားတဲ့နိုင်ငံကြီးမူဝါဒတွေအီရန်ဘက်ကမစွန့်လွှတ်သဖြင့်အမေရိကန်ကအမြင့်ဆုံးဖိအားပေးမှုတွေကိုဆက်လက်လှုပ်ဆောင်နေသောမှာဖြစ်တယ်လို့အကြီးတန်းအရာရှိကဆက်ပြောပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကလည်းအခုလိုလှုပ်ဆောင်မှုဟာအီရန်ပြည်သူတွေကိုဖိနှိပ်ပြီးအကြောက်တရားဖြစ်စီနေတဲ့အီရန်အာဏာရှင်ရဲ့အရင်အမြစ်တွေကိုလက်မခံနိုင်ကြောင်းတဆင့်တပီပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်။အီရန်နိုင်ငံသားဝန်ကြီးဇာရစ်ခါရောအီရန်ပြင်ပမှာပိုင်ဆိုင်မှုရောအကျိုးစီးပွားမှာတခုမှမရှိတဲ့အတွက်သူနဲ့သူ့မိသားစုအတွက်အမေရိကန်ရဲ့ဒီလိုတန်ခတ်မှုကလုံးဝထိရောက်မှာမဟုတ်ဘူးလို့ချက်ချင်းပဲတုံ့ပြန်ခဲ့ပါတယ်
။ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဦးကျော်စံသားပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Greg Ban ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမခွားညိုပါ
This program has come to you from the Voice of America, Washington.